Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဇန်နဝါရီလ21ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညာလိုင်းဒိုမီတာ48 kHz 6153ညာတို့ကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါအမေရိကန်အစိုးရရန်တရားလေပတ်မှုတောက်တာနေ့ညမှာရက်ဆိုင်သွားခဲ့တဲ့နောက်မှာစနေနေ့မှာလည်းပါတီညှက်စလုံးကတတ်တော်အမှတ်တွေဟာညှိနှိုင်းနေကြဆဲပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီဟာစနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခတဲ့စခန်းကိုတွားရောက်ခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံသားတွေတဲလိရှိတဲ့ဟိုတယ်မှာစနေပိုင်းကတနသမား၄ယောက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရယ
်ကောင်းပါပြီရှင်အဲ့ဒီလိုထိုက်တန်းရောက်နိုင်ငံတကာသတင်းတွေပြီးမှတော့ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေရဲ့လှုပ်အားကလာစာဆိုင်ရာနစ်နာခြင်းငွေတောင်းခံလို့ရတဲ့အကြောင်းနဲ့ပတ်သက်လို့
ထိုင်းဥပဒေမှာတပတ်မှ6ရက်လောက်ရမယ်ဆိုတဲ့အချိန်မှာအလုပ်မရှိလို့အိမ်ကြံခံရတဲ့အချိန်မှာအလုပ်သမားတွေကိုလောရပေးရမယ်အဲ့ဒါတွေပါလာတဲ့ကြောင့်အခုကျွန်တော်
ရွှေပြောင်းလူသမားအခွင့်ရေးကွန်ရက်ဒုတိယဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်မြမစီးပွားရေးပြောင်းလဲလာတာနဲ့အတူခြေလက်လူနေမှုဘဝပြောင်းလဲလာပုံစမ်းစစ်ထားတဲ့သုတေသနစရံပေါ်ဦးအောင်ခင်ရဲ့သုံးသက်ချက်နဲ့ American Style Indian အသုံးတွေတင်ပြနေတဲ့ဒေါ်လာလာတန်ရဲ့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်စီစဉ်နောက်ပိုင်းမှာတော့စနေညတိုက်ရိုက်လေးလိုက်ဆွေးနွေးကံပြန်လဲထုတ်လွှင့်ချက်ကိုလည်းပြန်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုရင်းဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညာဝင်းအောင်တို့ကြီးညာပါမယ်ရှင်
ဝါရှင်တန်စံတော်ချိန်တောက်ကြညတကောင်ရံမှာစပြီးအမေရိကန်အစိုးရရန်တရားလေပတ်မှုတစ်စိတ်တစ်ပိုင်းရပ်ဆိုင်းသွားခဲ့ပြီးတဲ့နောက်စနေနေ့မှာလည်းအစိုးရအသုံးစီနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးနေတဲ့ဒီမိုကရက်တင်နဲ့ရီပက်ဘလစ်ကန်အမတ်တွေကြားသဘောတူညီမှုရတဲ့အရေးအယံကတော့မတွေ့ရတလို့ပါပဲ။လွှတ်တော်အမတ်တွေဟာကာကွယ်ဆင်အသုံးစီကနေအမေရိကန်ပြည်ထောင်စုကိုတရားမဝင်မိပါရုံနဲ့တူငယ်စဉ်ကတည်းကရောက်လာတဲ့လူငယ်၈သိန်းလောက်ရဲ့အနာဂတ်ဆိုင်ရာအပါအဝင်လူဝင်မှုကြီးကြပ်ရေးဆိုင်ရာပြဿနာတွေထိကြဲကြဲပြန့်ပြန့်ဆွေးနွေးနေကြဆဲပါ။ February 10ရက်နေ့အထိအစိုးရအသုံးစီနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ်တွေကြားစနေနေ့နေ့လယ်မှာအခြေတင်ညှင်းခုံဆွေးနွေးနေကြတာဖြစ်ပါတယ်။အထက်လွှတ်တော်မှာနောက်ထပ်မဲခွဲဖို့လိုအပ်တဲ့ဆုံးဖြတ်ချက်အသစ်တွေဆက်လက်ညှိနှိုင်းနေကြတယ်လို့အောက်လွှတ်တော်အမတ်တွေကလည်းစနေနေ့မှာလွှတ်တော်မှာပဲရှိနေကြတာပါ။ဆုံးဖြတ်ချက်အသစ်တွေအခုချိန်ထိညှိနှိုင်းလို့မရကြသေးပါဘူး။အစိုးရဌာနတွေမှာတော့အဓိကမရှိမဖြစ်ဝန်ထမ်းကလွဲပြီးကျန်ဝန်ထမ်းတွေအလုပ်မလုပ်ရတဲ့အနေအထားအတွက်ပြင်ဆင်နေကြပါတယ်။
အီဂျစ်နိုင်ငံကကျန်းဖက်ဝါဒတိုက်ဖျက်ရေးစစ်ပွဲနဲ့ပတ်သက်ပြီးအမေရိကန်အနေနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ကြောင်းအမေရိကန်ဒုသမ္မတမိုက်ဖင့်စ်ကသူ့ရဲ့အရှိအလယ်ပိုင်းဒေသခီးစဉ်အတွင်းကတိပေးပြောကြားလိုက်ပါတယ်။စနေနေ့ကအီဂျစ်သမ္မတအက်ဘဒယ်ဖက်ဒါအယ်စီစီနဲ့အကျန်းဖက်ဝါဒတိုက်ဖျက်ရေးဒေသတွင်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးပြီးမိုက်ဖင့်စ်ကသတင်းတောက်တွေကိုအဲ့ဒီလိုပြောဆိုလိုက်တာပါ။အီဂျစ်နိုင်ငံဟာမြောက်ပိုင်းဆိုင်းတိုင်းဒေသကအဲဆီသွေးကြောတွေရဲ့တိုက်ခိုက်မှုအပါအဝင်စိုးရိမ်ပွဲလုံခြုံရေးပြဿနာတွေနဲ့ရင်ဆိုင်နေရပြီးကင်ဆာလိုအမြင့်တွင်နေတဲ့ဒီအကြမ်းဖက်မှုပြဿနာဖယ်ရှားနိုင်ရေးအတွက်သူတို့နှစ်ဦးဆွေးနွေးကြတယ်လို့အီဂျစ်သမ္မတကပြောပါတယ်။ဒုသမ္မတဖန့်စ်ဟာသူ့ရဲ့လေးအကြာခီးစဉ်အစမှာအီဂျစ်နဲ့ဂျော်ဒန်နိုင်ငံတွေကိုတွားရောက်တာဖြစ်ပြီးအဲဒီနောက်မှာတော့အစ္စရေးကိုခီးစဉ်မှာဖြစ်ပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်သမ္မတထရမ်ကတရားဝင်ကြေညာခဲ့တဲ့အတွက်ဝေဖန်မှုတွေထွက်ပေါ်ပြီးနောက်ပထမဆုံးအကြိမ်ဖြစ်အမေရိကန်အစိုးရထိတ်တန်းခေါင်းဆောင်တူအခုလိုဒေတာတွင်းကိုတွားရောက်ခဲ့တာဖြစ်ပါတယ်
။ American Carway ဝန်ကြီး Jim Mattis ကဒီသတင်းပတ်ကုံသူ့ရဲ့အာရှခီးစဉ်မဆတင်ခင်မှာပဲ American ပြည်ထောင်စုရဲ့ Carway ဆိုင်ရာဦးစားပေးမှုအဓိကပြောင်းလဲမှုကိုတောက်ကြားနေမှာထုတ်ပေါ်ပြောဆိုခဲ့ပါတယ်။ American လက်ရှိလှုပ်ဆောင်နေတဲ့အကြမ်းဖက်ခြေမုံရေးလုပ်ငန်းကိုဆက်ပြီးလှုပ်ဆောင်နေမှာဖြစ်ပေမဲ့ American ပြည်ထောင်စုရဲ့လုံခြုံရေးဆိုင်ရာမှာအဓိကဦးစားပေးဖြစ်သတ်မှတ်လိုက်တာကအကြမ်းဖက်ဝါရဆွဲပြဿနာမဟုတ်ဘဲအင်အားကြီးနိုင်ငံတွေကြားအားတိုင်မှုဖြစ်ကြောင်း Washington DC ကမင်းကုန်းမှာထည့်သွင်းပြောကြားခဲ့တာပါ။ Carway ဝန်ကြီး Mattis ဟာ Trump အစိုးရဖွဲ့ရဲ့အမျိုးသားကာကွယ်ရေးမဟာဗျူဟာ NDS အစီရင်ခံစာတဲကတရုတ်နဲ့ရုရှားတို့ရဲ့ချင်းချောက်မှုတွေတိုးလာနေကြောင်းအတိအကျတင်ပြထားတာကိုပြောကြားခဲ့တာပါတရုတ်ဟာတောင်တရုတ်ပင်လယ်ပြင်ထဲမှာစီးရေလှုပ်ဆောင်မှုပုံစံပြနေရင်သူ့ရဲ့အင်းကြီးချင်းနိုင်ငံတွေကိုစီးပွားရေးအရာ တားကောင်လို့မတရားချိန်ချောက်နိုင်ကျင်နေတယ်လို့အစိုးရခန်းစားမှာဖော်ပြထားပါတယ်။ဝန်ကြီးမတ်တစ်ဆက်အားကြားခီးစင်တွင်အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတွေကိုတွားရောက်ဖို့ရှိပါတယ်။အဲ့ဒီနှစ်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်ထဲမှာနယ်မြေပိုင်ဆိုင်မှုအတွက်တရုတ်နဲ့အငင်းပွားနေတဲ့နိုင်ငံတွေဖြစ်ပြီးသူတို့ရဲ့စစ်တပ်ကိုခင်မီအောင်လုပ်ရင်တရုတ်ကိုရဲရဲရင်ရက်တီတုံ့
ပတ်လည်ဇန်နဝါရီလ20ရက်စနေနေ့ကဝါရှင်တန်ဒီစီမြို့တော်နဲ့နိုင်ငံတော်ဝန်ကမြို့ကြီးတွေမှာထောင်ပေါင်းများစွာသောအမျိုးသမီးတွေစုယုံချီတက်ဆန္ဒပြခဲ့ကြပါတယ်။လစာနဲ့ကျန်းမာရေးဆောင်ရှောက်မှုဒိုင်းတူညီမျှခွင့်ရဖို့တောင်းဆိုကြပြီးလိမ်ပိုင်းစော်ကားမှုတွေကိုပြစ်တင်ရှုတ်ချကြသလိုအမျိုးသမီးတွေရွေးကောက်ပွဲဝင်ကြဖို့အားပေးတိုက်တွန်းကြပါတယ်။ဒါ့အပြင်လူမျိုးရေးဒိုင်းတူညီမျှမှုတနက်ပိုင်ဆိုင်ခွင့်ထိန်းချုပ်ရေးရွှေပြောင်းနေထိုင်သူအကာအကွယ်ပေးရေးတို့အပြင် Planned Parenthood အဖွဲ့ကိုရန်ပုံငွေဖြတ်တောက်ဖို့conservative တွေကကြိုးပမ်းနေတဲ့ကိစ္စရပ်တွေကိုလည်းခြိတက်သူတွေကပြောဆိုပါတယ်။ Washington မှာဒီနှစ်ခြိတက်တဲ့ခံမှန်းလူအရေအတွက်ကတော့ကြာသွားပါတယ်။ဒါပေမဲ့ New York, Philadelphia, Los Angeles, Chicago, Denver, Colorado, Charlotte, North Carolina နဲ့သမရရဲ့အပန်းဖြေအိမ်ရှိရာ Florida, Palm Beach မြို့တွေမှာတော့ခြိတက်ပွဲတွေလုပ်ကြပါတယ်။ Nevada ပြည်နယ် Las Vegas မြို့မှာတော့မဲဆန္ဒရှင်မှတ်ပုံတင်ရေးလုံးစုံစည်းရုံးမှုနဲ့အတူဒီကနေ့လူလူစုဝေးပွဲတစ်ခုရှိပါတယ်။ပြီးခဲ့တဲ့နှစ်ကသမရထရန့်ကျန်းသစ္စာကျင်းဆိုပြီးခြင်းမှာပဲလုပ်ခဲ့တဲ့အမျိုးသမီးခြိတက်ပွဲရဲ့အဆက်ဒီနှစ်ခြိတက်ပွဲနဲ့စုဝေးပွဲတွေကိုလှုပ်တာပါ။လိမ်မန်းဆန်ရမတော်တရောလှုပ်တယ်ဆိုပြီးအမျိုးသမီး19ဦးကစွဆွဲခံရတဲ့လက်ရှိသမရအပေါ်သူတို့မထောက်ခံဘူးဆိုတာကိုခြိတက်ပွဲမှာအမျိုးသမီးတွေကြားပြောဆိုခဲ့ကြပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဟိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါရဲ့ရှင
်။ VOA American တန်ကမနေ့ကင်းတဲ့တွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထုကိုယ်စားလှယ်ရန်ဟီလီဟာစနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံတက်ကနပ်မှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကို January 23ရက်နေ့မှာမြန်မာနိုင်ငံကိုစပြီးပြန်ပို့ဖို့အတွက်နှစ်နိုင်ငံအာဏာပိုင်တွေကစီစဉ်နေချိန်မှာပဲခေါင်းဆောင်ပိုင်းကသူတို့ရဲ့လိုအပ်ချက်တွေကိုတင်ပြနေကြပါတယ်။သူတို့ရဲ့တောင်းဆိုချက်တွေထဲမှာရိုဟင်ဂျာတွေကိုမြန်မာနိုင်ငံရဲ့တိုင်းရင်းသားဆင်မှာထည့်သွင်းပေးဖို့အပြင်နိုင်ငံသားဖြစ်ခွင့်ညှင်းပယ်ထားမှုရုပ်သိမ်းမဲ့အကြောင်းအများပြည်သူသိအောင်ကြေညာပေးဖို့ပါဝင်ပါတယ်။ဒါအပြင်ဒုက္ခသည်တွေနေရပြန်ရောက်တဲ့အခါအိမ်တွေဗလီတွေနဲ့ကျောင်းတွေကိုပိုင်းဆိုင်သူတွေလက်ထက်ပြန်ပေးပြီးပြန်ဆောက်ခွင့်ပြုဖို့အချက်လည်းပါဝင်ပါတယ်။ဘော်ဘူးနေကဓာတ်ကားကိုရောက်လာတဲ့ဒေါက်တာရန်ကြီးလီဟာတောက်ကြန်နေမှာကောက်ဆက်ပစားကိုတွားရောက်ခဲ့ပြီးစနေနေ့မှာတော့တိုက်နက်မှာရိုဟင်ဂျာ20နဲ့တွေ့ဆုံမေးမြန်းခဲ့ပါတယ်။မြန်မာနိုင်ငံကိုဒီလာထဲမှာတွားရောက်ရမှာဖြစ်ပေမဲ့မြန်မာအစိုးရကအဝင်မခံတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုတွားရောက်တာဖြစ်ပါတယ်။ January 24ရက်နေ့မှာတော့သူမဟာထိုင်းနိုင်ငံကိုတွားရောက်မှာပါ။ဩဂုတ်လ25ရက်နေ့ကအာဆာအကြမ်းဖက်ပွဲတိုက်ခိုက်မှုတွေကြောင့်စစ်တပ်ကနေမင်းရှင်းလင်းရေးလှုပ်ဆောင်ခဲ့တဲ့နောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြသူပေါင်းက6သိန်းခွဲကျော်ရှိနေပါတယ်။သူတို့ကိုနှစ်နှစ်အတွင်းမှာပြန်ပြီးပို့ပေးဖို့အတွက်နှစ်နိုင်ငံအစိုးရတွေကြားသဘောတူညီမှုတွေရထားပါတယ်
။ရုရှားမြန်မာနှစ်နိုင်ငံစစ်တပ်ကြားကြီးမားတဲ့အတိုင်းအတာနဲ့စစ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်သွားမယ်လို့မြန်မာနိုင်ငံမှာရောက်နေတဲ့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂီကစနေနေ့မှာပြောကြားကြောင်းရုရှားတပ်သတင်းဌာနမှဖော်ပြပါရတယ်။ရုရှားနဲ့မြန်မာနိုင်ငံကြားတပ်မတော်တွေအပေါင်းလက္ခဏာဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတာကိုမြင်သားရကြောင်းနှစ်နိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေး2016သဘောတူညီချက်ကပို့ပြီးတွန်းအားဖြစ်စေမှာဖြစ်ကြောင်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းအောင်လာနဲ့စနေနေ့ကတွေ့ဆုံခဲ့တဲ့ရုရှားကာကွယ်ရေးဝန်ကြီးကပြောတာပါ။ရုရှားကာကွယ်ရေးဝန်ကြီးကိုဗိုလ်ချုပ်မင်းမင်းလောင်လိုင်ကနေပြည်တော်မှာဂုံပြူတက်ဖွဲ့နဲ့ကြိုဆိုခဲ့ပြီးသူတို့နှစ်ဦးရဲ့ဆွေးနွေးပွဲအတွင်းနှစ်နိုင်ငံစစ်တပ်ကြားစစ်ဘက်နည်းပညာပူးပေါင်းဆောင်ရွက်ရေးကိစ္စအပေါင်းဝင်လေ့ကျင့်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေရေးတဲ့နှစ်ခုကြားစစ်တပ်စစ်သည်မော်တွေအပြန်အလှန်လည်ပတ်ရေးတပ်မတော်နှစ်ရက်ကြားချစ်ကြည်ရေးခီးစဉ်အပြန်အလှန်လည်ပတ်ရေးနဲ့ချစ်ကြည်ရေးတွေတိုးမြှင့်ဆောင်ရွက်ဖို့ဆွေးနွေးခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။ ရုရှားကာကွယ်ရေးဝန်ကြီးရှိုဂွီးရဲ့အဆိုအရရုရှားနဲ့မြန်မာနှစ်နိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးနဲ့ဆက်ဆံရေးတိုးမြင့်မှုအတွက်ရုရှားဘက်ကအစင်းနဲ့ဖြစ်နေကြောင်းပြောသလိုနှစ်ဖက်စစ်တပ်ကြားပုံမှန်အဆက်အသွယ်တွေရှိနေတယ်လို့ဆိုပါတယ်မြန်မာနိုင်ငံကိုအလေးထားတဲ့အနေနဲ့ရုရှားစစ်သည်မော်တွေမြန်မာနိုင်ငံစစ်ကမ်းကိုလာရောက်လည်ပတ်ဖို့ရှိသလိုမြန်မာစစ်သည်မော်တွေလည်းလာရောက်လည်ပတ်ဖို့မျှော်လင့်ကြောင်းရှိုဂွီးကပြောပါတယ်မြန်မာတပ်မတော်နဲ့ဒီနှစ်နိုင်ငံစစ်တပ်ကြားစီရေးပူပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူစာချုပ်ကိုမြန်မာဒုကာကွယ်ရေးဝန်ကြီးဗိုလ်ချုပ်မြင့်ွယ်နဲ့ရုရှားဒုကာကွယ်ရေးဝန်ကြီးဖိုမင်တို့လက်မှတ်ရေးထိုးခဲ့ကြပါတယ်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကနိုင်ငံသားတွေတဲလိရှိတဲ့ Intercontinental Hotel မှာစနေနေ့ညနေပိုင်းကအနည်းဆုံးသေနတ်သမား၄ယောက်ကတိုက်ခိုက်ခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။သေနတ်သမား၂ဦးသေဆုံးပြီး၆ဦးထဲမှာဒဏ်ရာရကြောင်းလည်းဖော်ပြထားပါတယ်။အဲ့ဒီ Hotel ကိုအခုခါမှာအာဖဂန်ကမန်ဒိုတပ်သားတွေကဝိုင်းဆောင်ရှောင်နေကြောင်းအာဖဂန်အရာရှိတွေကပြောပါတယ်။ဟိုတယ်အဆောက်အဦတွေကတနတ်တန်အများပြားကြားရတယ်လို့မျက်မြင်သက်သေတွေကပြောကြပါတယ်။ဒီတိုက်ခိုက်မှုကိုဘယ်အဖွဲ့အစည်းကလှုပ်ဆောင်လဲဆိုတာကဂူဒီမသိရသေးပါဘူး။ဒီဇိန်ကန်ဟိုတယ်ဟာကဘူးတောင်ထိပ်မှာတည်ထားတာဖြစ်ပြီးအရင်ကလည်းတိုက်ခိုက်ခံရတာမို့အဆောက်နေထူးထူးထက်ထက်ချထားတာပါ။ဟက်ကန်ဒီအကြမ်းဖက်အဖွဲ့နဲ့မဟာမိတ်ဖြစ်တဲ့တာလီဘန်တွေကအဲ့ဒီမျိုးမှာအခုလိုတိုက်ခိုက်လေးရှိပေမဲ့အခုထိတော့ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဟုတ်မဟုတ်မကြေညာသေးပါဘူး။ IS တွဲကြအဖွဲ့ကလည်းကဘူးမှာမကြသေးခင်ကအသေးခံပုံးဖောက်ခွဲမှုတချို့ကိုလုပ်ခဲ့ပါတယ်။ IS အဖွဲ့ကပြီးခဲ့တဲ့လတဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုကြောင့်40ကျော်သေဆုံးခဲ့တယ်လို့လူပေါင်း100ကျော်ဒဏ်ရာရပါတယ်။အများစုဟာအာဖဂန်နိုင်ငံထဲကရှိရလူနည်းစုပါ။ကဘူးက Intercontinental Hotel က2017မှာအသေးခံပုံးတိုက်ခိုက်တာခံပြီးအနည်းဆုံးလူပေါင်း20သေဆုံးခဲ့ရပါတယ်
။ပြီးခဲ့တဲ့အင်္ဂါနေ့ကတနတ်သမားတွေပြန်ပြီးဆွဲသွားခဲ့တဲ့အမေရိကန်နိုင်ငံသား2ဦးနဲ့ကနေဒါနိုင်ငံသား2ဦးတို့ဟာစနေနေ့အစောပိုင်းမှာပြန်လည်လွတ်မြောက်လာပြီလို့နိုင်ဂျီးရီးယားနိုင်ငံကာဒူနာပြည်နယ်ရဲချုပ်ကပြောပါတယ်။အဆိုပါ4ဦးဟာအဲ့ဒီပြည်နယ်ခါကာဂိုဒေတာကိုအီးနဲ့ဂျေရက်လမ်းမကြီးပေါ်မှာပြန်ပြီးဆွဲခံရတာဖြစ်တယ်လို့ရဲတွေကပြောတာပါ။ပြန်ပြီးဆွဲသွားသူတွေရဲ့နောက်ကိုရဲအင်အားအလုံးရင်းနဲ့လိုက်လံရှာဖွေပြီးတဲ့နောက်သူတို့၄ဦးပြန်လွတ်လာတာဖြစ်ကြောင်းပြည်နယ်ရဲမှူးကြီးအာဘက်ကပြောပြီးပြန်ပြီးဆွဲသွားတယ်လို့တန်တရားရှိသူတဦးကိုလည်းရဲကဖမ်းထားပါတယ်။နောက်ထပ်တရားခံလေးဖမ်းမိရေးအတွက်ကြိုးပမ်းနေတယ်လို့ဆိုပါတယ်။အဲ့ဒီဒေသမှာမကြာခဏပြန်ပြီးဆွဲခံရလိမ့်ရှိပြီးမနေ့ဖေဖော်ဝါရီလတုန်းကဂျာမန်လူမျိုး2ဦးပြန်ပြီးဆွဲခံရပြီးနောက်ပိုင်းမှာပြန်လွတ်လာခဲ့ပါလေ
။ပူယဟမင်းကြီးဖရန်စစ်စာစနေနေ့မှာပီရူးနိုင်ငံအနောက်မြောက်ပိုင်းကမနေ့ကရေကြီးရေရှမ်းမှုကြောင့်ပျက်စီးခဲ့ပြီးအခုထိနယ်လမ်းမထူသေးတဲ့ဒေသမှာလူမှုစုဝေးဆူတောင်းပွဲကျင်းပပေးခဲ့ပါလေ။တက်ရောက်လာတဲ့ပရိသတ်က2သိန်းလောက်ရှိပါတယ်။အခက်ခဲတွေနဲ့ရင်ဆိုင်နေရချိန်မှာယုံကြည်မှုကိုမလက်မလွတ်ဖို့လဲပူယဟမင်းကြီးကဟောကြားခဲ့ပါတယ်။မြန်မာနဲ့အိန္ဒိယနယ်စပ်ကမဏိပူဒေသမှာစနေနေ့မနေ့ပိုင်းကပြင်းအား 4.2 ပမာဏရှိတဲ့ငရင်လှုပ်ခတ်ခဲ့တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ငရင်ဗဟိုချက်ဟာမြေပြင်အနက်ကီလိုမီတာ80လောက်ကနေဗဟိုပြုလှုပ်ခတ်ခဲ့တယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်။ငရင်တန်ကြောင့်တေဆုံးတန်ရမှုနဲ့ပျက်စီးဆုံးရှုံးမှုရှိမရှိတော့အခုထိမသိရသေးပါဘူ
း။တနင်္ဂနွေနေ့မနက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတန်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုစက်တိုင်းနားဆင်ရမယ့်အစီအစဉ်တွေကအရင်တဆုံးထိုင်းနိုင်ငံတဲကမြန်မာရွှေ့ပြောင်းအလုပ်သမားတွေထိုင်းဥပဒေနဲ့အညီနစ်နာချေလှုပ်အားကားတွေပြန်ရခဲ့ပြီဆိုတာကိုပြောပြမှာပါရှင်။ထိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမား50ကျော်ဟာလုပ်ငန်းခွင်နစ်နာချက်တွေကိုထိုင်းနိုင်ငံအလုပ်သမားကာကွယ်ရေးရုံးမှတိုင်ကြားခဲ့ပြီးတဲ့နောက်အနိုင်ရပြီးနစ်နာချေပြန်ရလိုက်ကြတာဖြစ်ပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံနွန်ထဘူရီခရိုင်ဗန်းရိုင်နယ်မြေအတွင်းမှာရှိတဲ့စောက်လုပ်ရေးလုပ်ငန်းခွင်တစ်ခုအတွင်းမှာမြန်မာအလုပ်သမားအတော်များများအလုပ်လုပ်ကိုင်နေကြတာပါ။အဲ့ဒီထဲကတရားဝင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာပြီးအလုပ်လုပ်နေကြတဲ့ရွှေပြောင်းအလုပ်သမား52ဦးဟာသူတို့ရဲ့နိုင်ငံကူးလက်မှတ်တွေသိသိခံရပြီးအလုပ်သမားအခွင့်အရေးတွေချိုးဖောက်ခံရတာကြောင့်ထိုင်းအလုပ်သမားကာကွယ်ရေးရုံးကိုတွားရောက်ပြီးနစ်နာကြေးရအောင်နဲ့နိုင်ငံကူးလက်မှတ်တွေကိုလက်ဝယ်ကင်ဆောင်ခွင့်ရရှိအောင်အကူအညီပေးခဲ့ရကြောင်းရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပြပါတယ်
။တမန်ထက်တဲ့နိုင်ငံသဘောတူစာချုပ်ရတော့လုပ်ငန်းခွင့်တွေတော့ရောက်သွားတယ်။အခုကြောင်းတဲ့ခါမှာသူကနံပါတ်1က passport တွေတင်ထားရဲဆိုတာကိုကျွန်တော်တို့အကူတောင်းတယ်။အဲ့မှာကျွန်တော်ကတကယ်အသေးစိတ်ကိုစစ်ဆေးလိုက်တဲ့အခါမှာ passport တင်ထားတဲ့အပြင်ကိုဆိုင်းနိုင်ငံရဲ့ဥပဒေကြီးကအပတ်မှ6ရက်လို့လုပ်ရမယ်။ဟိုနိုင်ရည်ရပြီးရမယ်။အဲနိုင်ရည်ကိုအလုပ်စင်ခိုင်းလောက2ဆရမှာဆိုမရဘူး။နောက်ပြီးရင်ဆိုင်းဥပဒေမှာတပတ်မှ6ရက်လို့ရမယ်ဆိုတဲ့အချိန်မှာ အလုံးမရှိလို့အင်ဂျန်ခံရတဲ့ချိန်မှာအလို့သမားတွေကိုလောရပေးရမယ်အဲ့အဲ့ဒါတွေပါလာတဲ့အကြောင်းအခုကျွန်တော်ကနံပါတ်1ပတ်စပို့ရအောင်ကျွန်တော်တို့ပြင်နိုင်ခဲ့တယ်နံပါတ်2ကဆောင်မြန်မာတန်ရုံအလို့သမားတန်ရရှိနေပူပေါင်းမှာကျွန်တော်ကဒီဆိုင်ဥပဒေပါနိုင်ရက်တွေမှာလောကနှစ်ဆက်မရတဲ့ကိစ္စကိုရအောင်တောင်းပေးခဲ့တယ်ဆက်လို့ကိုစွန်ချင်းဆိုင်မှာအလို့မရှိတဲ့ရက်တွေမှာအလို့နားခံကြတယ်အဲ့ဒီတည်းကိုကျွန်တော်လောကကတောင်းပြလိုက်တယ်။ဒါကြောင့်မလို့အဲ့ဒီလောကကနဲ့အဲ့ဒီနိုင်ရဲ့မှာနှစ်ဆက်မရတဲ့ကိစ္စတွေကိုအားလုံးတောင်းလိုက်တဲ့အခါမှာကျွန်တော်စိတ်လုံးလုံးကြော်တော့ရအောင်လုပ်ပေးခဲ့တယ်
။ထိုင်းနိုင်ငံထဲမှာ MOU နဲ့လာတဲ့မြန်မာအလို့သမားသိန်းနဲ့ချီပြီးရှိနေပြီမဲ့တဝက်လောက်ကအခုလိုမျိုးပြဿနာမျိုးတွေကြုံတွေ့နေရပြီးထိုင်းဥပဒေပါလောကကတွေမရဘဲနေရပြောင်းကြရသူတွေလည်းရှိခဲ့ပါဗါး။ထိုင်းနိုင်ငံထဲမှာမြန်မာရှေ့ပြောင်းလို့သမားသုံးတန်းထက်မနည်းရှိနေကြောင်းထိုင်းနဲ့မြန်မာအစိုးရတွေကခန့်မှန်းထားကြပါဗါး။မြန်မာပြည်ထဲမှာအလုတ်ကိုင်းအခက်ခဲတွေဝင်ငွေထွက်ငွေတွေမမျှတမှုတွေကြောင့်ထိုင်းနိုင်ငံကိုလာပြီးမြန်မာတွေအလုတ်ရှာဖွေကြသူတွေအများအပြားရှိလာပါတယ်ဒီထဲမှာအခုလိုမျိုးတရားဝင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုတ်လာလုပ်ကြတဲ့မြန်မာတွေရှိပေမဲ့လည်းဥပဒေပါအခွင့်အရေးတိုင်းမရတာအလုတ်သမားအခွင့်အရေးချိုးဖောက်ခံရတာတွေနဲ့အလုတ်လက်မဲ့ပြဿနာမျိုးတွေဟာမကြာခဏဆိုသလိုဖြစ်ပေါ်နေပါတယ်ရှင်
မအေးအမဆုံစားတင်ပြခဲ့တာပါရှင်အခုမြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်မြမစီးပွားရေးပြောင်းလဲလာတာနဲ့အတူကျေးလက်လူနေမှုဘဝပြောင်းလဲလာပုံကိုဆန်းစစ်ထားတဲ့သုတေသနစရံအကြောင်းဥအောင်ခင်သုံးသက်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရှင်
တိုင်းပြည်စီးပွားရေးပြောင်းလဲလာတာနဲ့အတူကျေးလက်လူနေမှုအခြေအနေလဲပြောင်းလဲလာတတ်ပါတယ်ကျင်းလက်ဒေသမှာစိုက်ပျိုးလေယာကိုမိခိုးသူဥယျညွန်နေလာတာဟာရိက္ခာနဲ့အာဟာရဖူလုံမှုကိုအားနည်းစေတယ်လို့သိရပါတယ်။ဒါကြောင့်မြမကျင်းလက်လူနေမှုအခြေအနေကိုသိနိုင်အောင်လေ့လာဖို့ Sydney နဲ့ Western Australia တက္ကသိုလ်ကသုတေသီတွေကို Australia သုတေသနကောင်စီကရန်ပုံငွေထုတ်ပေးပါတယ်။ဒီသုတေသီတွေဟာရန်ကုန်နဲ့မကွေးတက္ကသိုလ်ကျန်းမာရေးဌာနကသုတေသီတွေနဲ့ပူးပေါင်းပြီးကျင်းလက်လူနေမှုအခြေအနေကိုစစ်တမ်းကောက်ယူပါလေ။ဒါပေမဲ့တပြည်လုံးကိုစစ်တမ်းကောက်ယူဖို့မဖြစ်နိုင်တဲ့အတွက်အပူပိုင်းစုံဖြစ်တဲ့မကွေးတိုင်းမြေဩဇာကောင်းတဲ့အေရဝတီတိုင်းနဲ့တောင်ပေါ်ဒေသချင်းပြည်နယ်တို့မှာသုတေသနလုပ်ပါတယ်။မကွေးတိုင်းမှာရေစကြိုနဲ့ပခုတ်ကူအေရဝတီတိုင်းမှာကြိုက်လက်နဲ့မအူပင်ချင်းပြည်နယ်မှာမင်းတပ်နဲ့ကံပက်လက်စတဲ့မြို့နယ်တွေမှာစည်ရင်ကောက်ယူပါတယ်။မြို့နယ်တနေမှာရွာ20တရွာမှာအိမ်အောင်စု30ကိုစည်ရင်ကောက်တာမှုကျင်းလက်အိမ်အောင်စု3600ကိုစည်ရင်ကောက်ပြီးတင်ပြထားတာဖြစ်ပါတယ်။ဘွဲ့ရသူတွေကိုလက်ကျင့်တင်နန်းပေးပြီးစည်ရင်ကောက်ခိုင်းပါတယ်
။လူမှုအခြေအနေနဲ့ပတ်သက်ပြီးဦးသိန်းစိန်အစိုးရလက်ထက်မှာစစ်တမ်း5000လောက်အဖွဲ့အစည်းအမျိုးမျိုးကထုတ်ဖူးပါတယ်။ဒါပေမဲ့ Australia စစ်တမ်းရဲ့ထူးခြားချက်ကမြို့နယ်အဆင့်ကိုအသေးအချာလေ့လာတာဖြစ်တယ်လို့ဆိုပါတယ်။ကြီးရွာ120ကအိမ်အောင်စု3000ကျော်လူဦးရေ15000ကျော်ကိုတွေ့ဆုံမေးမြန်းပြီးစည်ရင်ကောက်ယူတာဖြစ်ပါတယ်ချင်းပြည်နယ်အိမ်အောင်စုမှာမိသားစုဝင်5ဦးရှိပြီးမကွေးနယ်ဧရာဝတီမှာ4ယောက်ရှိကြပါတယ်ဒါကလည်းချင်းမိသားစုမှာကလေးဦးရေပိုများနေလို့ဖြစ်ပါတယ်အိမ်သုံးပစ္စည်းမရှိကြသူတွေကများပါတယ်မကွေးတိုင်းမှာသာဇပွဲအိယာရှိသူများပြီးတီဗီရှိသူက40ရာခိုင်နှုန်းရှိပါတယ်ချင်းပြည်နယ်မှာတော့10ရာခိုင်နှုန်းလောက်သာတီဗီရှိကြပါတယ်ဘက်ထရီနဲ့နေရောင်ခြည်အားကိုအသုံးများကြပါတယ
်မကွေးနဲ့အေရဝတီတိုင်းဟာနွေရာသီမှာအတော်ပူပေမဲ့ပန်ကာနဲ့43ဒူအလွန်နည်းနေတာတွေ့ရပါတယ်ဒီလိုလျှက်စစ်ပစ္စည်းမျိုးသုံးနိုင်တဲ့အခြေအနေမရှိတာသိတာပါတယ်ချင်းပြည်နယ်မှာလျှက်စစ်တအားမသုံးနိုင်သူကအများစုဖြစ်ပါတယ်ဒါပေမဲ့အေရဝတီတိုင်းမှာလည်းကျေးရွာ1ရာခိုင်နှုန်းကျော်ကျော်ကသာအစိုးရပေးတဲ့လျှက်စစ်တအားကိုသုံးနိုင်ပါတယ်အများစုဟာပုဂ္ဂလိကသို့မဟုတ်ဒေသခံစီမံကိန်းကိုသာအားကိုးကြရပါတယ်လက်ကင်ဖုံးသုံးသူပုဂွေးတိုင်းမှာ80ရာခိုင်နှုန်းအေအော်ဒီမှာ80ရာခိုင်နှုန်းရှိပြီးချင်းပြည်နယ်မှာ40ရာခိုင်နှုန်းရှိပါတယ်ရာသီဥတုကိုလိုက်ပြီးနေအိမ်ပုံစံလဲကွဲပြားသွားပါတယ်ချင်းပြည်နယ်မှာတစ်သားထင်ရနဲ့သွမိုးအိမ်ခေစားပြီးမကွေးတိုင်းမှာအများစုကဝါထင်ရနဲ့သွမိုးအေအော်ဒီမှာပုံစံအမျိုးမျိုးရှိပါတယ
်ချင်းပြည်နယ်နဲ့မကွေးတိုင်းမှာမော်တော်ဆိုင်ကယ်သုံးသူ30ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့မင်းတပ်နဲ့ကံပက်လက်မှာစပိန်စီးသူမရှိပဲပခုတ်ကူနဲ့ရေစကြိုမှာတော့10ရာခိုင်နှုန်းလောက်စပိန်စီးကြပါတယ်။တိုက်လက်နဲ့မူဦးပင်မှာစပိန်ရှိတဲ့အိမ်အောင်စုအတော်များများရှိပါတယ်။စည်ရင်ကောက်တဲ့ရွာတွေမှာမော်တော်ကားပိုင်တဲ့အိမ်အောင်စုဟာမရှိသလောက်ပါပဲ။ ရေကိုအမျိုးမျိုးတွယ်ယူကြပေမဲ့သုံးဆွဲတဲ့အခါမှာရေကိုစစ်ဖို့လိုပါတယ်။တောက်ရည်အတွက်ကြိုချက်တာအကောင်းဆုံးဖြစ်ပေမဲ့မင်းတပ်နဲ့ကံပက်လက်မှာကြိုချက်တောက်သူ90ရာခိုင်နှုန်းရှိပြီးမကွေးနဲ့အေယာဝတီမှာတော့100ရာခိုင်နှုန်းလောက်သာရှိပါတယ်။ရေကိုအဝတ်နဲ့စစ်ပြီးတောက်သူက80ရာခိုင်နှုန်းလောက်ရှိပါတယ်။ရေကိုအဝတ်နဲ့စစ်ယူတဲ့နီးဟာယောဂပိုးမွားကိုမကာကွယ်နိုင်ပါဘူး။
သရှိရဲ့ဘက်မှာခြုံရင်းနေတာတွေကိုလည်းပေါ်ပြပါတယ်။ရေနောင်းအင်နာသုံးတဲ့အင်ပြောင်စုဥယေဟာကြေးရွာကိုလိုက်ပြီးကွဲပြားတော့ပါတယ်။ပခုတ်ကူကကြေးရွာဒီမှာရေနောင်းအင်နာသုံးသူ90ရာခိုင်နှုန်းရှိတယ်လို့100ရာခိုင်နှုန်းသာသုံးတဲ့ရွာလည်းရှိပါတယ်။မကွေးနဲ့ချင်းပြည်နယ်မှာတွဲအင်နာကိုအသုံးများကြပါတယ်။ဒါပေမဲ့လူဥယေ100ရာခိုင်နှုန်းဟာလဟာပြင်ကိုအင်နာလှုပ်တုံးပါပဲ။ပေါတုဂေါ်ပြားဒဇင်ထွန်ထယ်ဆတဲ့ကိရိယာတွေအပြင်အချာကုံထုတ်ကရိယာအလွန်ရှားပါပါတယ်။ဒါပေမဲ့အေယာဝတီတိုင်းမှာဆက်မှုလေယာရှိပါတယ်။ဥတ္တဆင်လက်ထက်ကဥယျာဝတီတိုင်းမှာ033သူ3ဆလောက်တိုးွားလာပါတယ်။ဒါကြောင့်ခြေလက်ကနေမြို့တက်ပြီးအလုတ်လုတ်သူများလာပါတယ်။ခြေလက်နဲ့မူပင်မှာ9ဧကလောက်စိုက်ပျိုးသူတွေရှိပြီးမကွေးမှာ9ဧက၊ချင်းပြည်နယ်မှာ3ဧကလောက်စိုက်ပျိုးကြပါတယ်။ဇာတိမီကထွက်ခွာပြီးစီးပွားရှာသူဥယျာလည်းတိုးွားလာပါတယ်။ဒါကြောင့်ချမ်းသာတဲ့ဇေသမားလောက်သာဇာတိမီမှာကြံရှိပါတယ်။မြေယာမရှိတဲ့အိမ်တော်စုတွေဟာရိခါအတွက်အမြဲတမ်းပူပန်နေရပါတယ်။မြမကျင်းတဲ့ဘဝမှာအပြောင်းအလဲဖြစ်နေတာတွေကိုထပ်မံလေ့လာဆန်းစစ်ဖို့လိုကြောင်းဩစတြေးလျသုတေသနစာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဥအောင်ခင်ရဲ့မြမအရေးတုံတက်ချက်ကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုဆက်ပြီးဒေါ်လှလှသက်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းနားဆင်လေ့လာကြရအောင်ပါရှင်။
ဘာ English American Side Ganda မှာမြန်မာနိုင်ငံရေးလောကမှာတုံ့နှုံနေတဲ့ Eden အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံ
း Break the Ice
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက B R E A K Break ကခွဲတာချိုးတာဖြစ်တာ I C E Ice ကရေခဲဖြစ်ပြီးစကားတစ်ခုနဲ့တိုက်ရိုက်ဒီဘေကရေခဲကိုခွဲတာဖြစ်ပါတယ် AK နေတဲ့ရေခဲတုံးကိုမြ мян ပြောစေခြင်းခွဲဖို့ကအလွယ်ဆုံးနည်းပဲဖြစ်ပါတယ် idiom ဆိုရယ် the white ဒီဘက်ကလည်းဒီတိုင်းမှာပဲလူတွေချင်းချင်းကြားထိတွေ့ဆက်ဆံရမှာခက်စိမ့်စိမ့်ဖြစ်နေတာစိတ်သဘောချင်းမတိုက်ဆိုင်လို့မခေါ်ပဲမပြောပဲ idi ise ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်လုပ်တာခင်ငင်မမင်ပြောရဲဆိုရဲရှိစီဖို့ကိုယ့်ဘက်ကအလျော်ပေးလိုက်လျောတာရေစရာမောစရာဟာတာနှောပြီးပြောဆိုလို့ခစင်းစင်းဖြစ်နေတဲ့အနေအထားကနေခင်မင်းနဲ့နျူထွေးမှုရရှိလာတာကိုဆလိုတာဖြစ်ပါတယ်။တခါတည်းရန်လဲပြိသက်ရှိမှမိကွန်းပြောရတဲ့လူကပထမကြောင်အံ့အံ့ဖြစ်နေပြီးမဲ့လို့လေကိုပြောတဲ့အကြောင်းအရာဆမှရဲစရာမောစရာအရှွမ်းဖောက်ပြောတဲ့အခါမှာကိုပြိသက်ကစိတ်ဝင်စားလာပြီးပြောသူနဲ့ရင်းနှီးမှုရရှိပြီးနှွေးထွေးလာတာကိုဆလိုတာဖြစ်ပါတယ်။ဒီလိုနှွေးထွေးလာမှုရှိအောင်လုပ်တာကို break the ice လို့တင်စားပြောကြပါတယ်။ဒီသုံးနှုန်းကိုကမ္ဘာရန်သူနိုင်ငံနှစ်နိုင်ငံဖြစ်တဲ့တောင်နဲ့မြောက်ကိုရီးယားကြားခက်စိမ့်စိမ့်ဖြစ်နေတဲ့ဆက်ဆံရေးနှွေးထွေးမှုရရှိစေဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကတောင်ကိုရီးယားပြုံချုံမှာဖေဗရီလကျင်းပမယ့်အိုလံပစ်ဆောင်းရာသီပွဲတော်ကိုမြောက်ကိုရီးယားကအားကစားသမားတွေပါဝင်ရှင်ပြိုင်ခွင့်ပေးဖို့ပြင်ပွဲတော်မှာမြောက်နေတောင်ကိုရီးယားနှစ်သင်းတို့ပြန်လည်ပေါင်းစည်းလန်တော်အောက်မှာခြေတက်လမ်းလျှောက်ဖို့အတွက်သဘောတူတဲ့ကမ်းလှမ်းချက်တွေရှိခဲ့တာကြောင့်တောင်နှင့်မြောက်ကိုရီးယားအစီအပြေမှုရောစီမှုနှွေးထွေးမှုကိုထောက်ကူဖြစ်စေတာဖြစ်ပါတယ်။ဒါကြောင့်လေ The Wire သတင်းစာကြီးက North South Korea begins talks as Winter Olympics help break the ice လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြည်တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Jim told a very funny joke. It really helped to break the ice.At the party,
Jim ကသိကူရေစရာကောင်းတဲ့ပြေလုံးတစ်ခုကိုပြောလိုက်တာကြောင့်ပါတီပွဲမှာခက်စိမ့်စိမ့်ဖြစ်နေတဲ့လူတွေကြားနှွေးထွေးမှုကိုရရှိစေခဲ့တယ်လို့အတည်ပြုရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Jim told a very funny joke. It really helped to break the ice at the party.
ကုဆလေကျင်ပြပြီးမှကတော့
By time
ဖြစ်ပါတယ်ဆလုံးပေါင်းကBUY by ကဝေတာ time time ကအချိန်ဖြစ်ပြီးစစ်စစ်ဟူမြဲတဲ့ဒေဝေကတော့အချိန်ကိုဝေတာဖြစ်ပါတယ် idiom ဆိုပေတော့ white ဒေဝေကတော့တခုခုလောက်ရမှာအချိန်ပိုရလေအောင်အချိန်ဆွဲတာကိုဆိုလိုတာဖြစ်ပါတယ်ဒီတော့ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကတောင်ကိုရီးယားမှာကျင်းပမယ့်ဆောင်းရသည့်အိုလံပစ်ပွဲတော်ကိုမြောက်ပိုင်းကအားကစားသမားတွေပါဝင်ရှင်ပြိုင်ခွင့်အပြင်တနိုင်ငံဆက်ဆံရေးတင်းမာမှုရော့စေဖို့တောင်နှင့်မြောက်ကိုရီးယားအစိုးရရရှိတွေကြားဆွေးနွေးပွဲကျင်းပခဲ့တဲ့ခြေလှမ်းတွေဟာကုလသမဂ္ဂနှင့်အမေရိကန်တို့တန်ခွပိတ်ဆို့မှုတွေကြောင့်အကြအတဲတွေတွေ့နေတဲ့သူရဲ့ဒုံးလင်းနဲ့အစီအစဉ်လှုပ်ဆောင်မှုအချိန်ပိုရစေဖို့ကြိုးပမ်းမှုပဲဖြစ်တယ်လို့အထူးသဖြင့်ဂျပန်အပါအဝင်အမေရိကန်စစ်အရာရှိချုပ်ကသတိပေးခဲ့တဲ့အတွက်ကြောင့်သတင်းမီဒီယာမှာ North Korea warning Kim's South Korea talks are a ploy to buy more time to build nukes လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Some ethnic groups in Myanmar want to buy time before signing the peace agreement
မြန်မာနိုင်ငံမှာတချို့တိုင်းရင်းသားအုပ်စုတွေကရင်းချမ်းရေးသဘောတူစာချုပ်လက်မှတ်မရေးထိုးမီအချိန်ဆွဲထားခြင်းညတယ်လို့ဤတိပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Some ethnic groups in Myanmar want to buy time before signing the peace agreement
ခုနောက်ဆုံးကြင်ပြပေးမှာကတော့
To drive a wedge.
ဖြစ်ပါတယ်ဆလုံးပေါင်းက TO2DRIVE to drive ကဒီနေရာမှာရိုက်သွင်းတာ AWEDGE a wedge ကကျမတို့မြန်မာစကားအရဆိုရင်တော့တဒါမှမဟုတ်ဆို့ဖြစ်ပြီးစစ်စစ်ထူရဲ့တိုက်ရိုက်ဒီရေကတော့တိုက်ရိုက်သွင်းတာဆို့ရိုက်သွင်းတာဖြစ်ပါတယ် idiom ဆိုရဲ့ throw ဒီရေကတော့ကျမတို့မြန်မာအတုံးမှာသတ်ရှူတယ်ဆိုတဲ့စကားနဲ့ဆင်တူတယ်လို့ဆိုရမှာပါဆက်ဆံရေးပြပြအောင်လှုပ်တာစိတ်ဝင်းကွဲအောင်လှုပ်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးကိုတောင်နှင့်မြောက်ကိုရီးယားကြားနှစ်တာအတွင်းမှာပထမဦးဆုံးချိန်ဖြစ်ဇန်နဝါရီလ9ရက်နေ့ကဆွေးနွေးခဲ့တဲ့အပြင်ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားအသင်းပါဝင်ရှင်ပြိုင်နိုင်ရေးစသဖြင့်တို့ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကကမ်းလှမ်းခဲ့တာနဲ့ပတ်သက်လို့အမေရိကန်စစ်ဖက်အရာရှိတချို့တို့ကဒါဟာအမေရိကန်နဲ့တောင်ကိုရီးယားကြားဆက်ဆံရေးကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အင်ကစိတ်ဝင်းကွဲစေဖို့တတ်ရှုနာဖြစ်နိုင်တယ်ဆိုပြီးတော့သတိပေးခဲ့ကြတဲ့အတွက်ကြောင့် The Washington Post သတင်းစာကြီးမှာ Yes, North Korea could drive a wedge between the US and South Korea ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
Mistrust has driven a wedge between the two friends.
ယုံကြည်ချက်ကိမဲ့မှုဟာတငယ်ချင်းနှစ်ဦးကြားစိတ်ဝင်းကွဲစေမှုကိုဖြစ်စေခဲ့တယ်လို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mistrust has driven a wedge between the two friends.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
break the ice, buy time,Drive a wedge.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style idiom အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝတ်စာအစီအစဉ်မှာတော့စနေနေ့ညကတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။ VOA American တန်ခါနေတနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ32 40 48လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့စနေနေ့ညကကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကိုပြန်ပြီးတော့နှာစင်ကြရဖို့ရှိပါတယ်။အခုပဲနှာစင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုက်စီစဉ်မှာတော့မကြာသေးခင်ကဒီအစိုးရအဖွဲ့အတွင်းအပြောင်းလဲတွေနဲ့ပတ်သက်လို့ဆွေးနွေးတော့မှာဖြစ်ပါတယ်ဒီ NLD ပါတီဦးဆောင်တဲ့အရသာအစိုးရတက်တန်းထက်ဝက်နေပါရှိလာတဲ့အချိန်မှာပဲတွေ့မြင်ခဲ့ရတဲ့ဒီအစိုးရအဖွဲ့တွေကအပြောင်းလဲတွေဟာဒီမိုကရေစီပြည်ရင်အပြောင်းလဲတွေတစ်ခုလုံးအတွက်ဘလောက်ထိတွန်းအားဖြစ်လာနိုင်တယ်လဲလူနေတာကဘလို့အပြောင်းလဲတွေလဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ပင်နိုင်ဆွေးနွေးပေးမဲ့ပုံကိုယ်တွေဖြစ်ကြတဲ့မြမအကြီးအကဲခတ်သူတွေဖြစ်တဲ့ဦးအောင်သူငယ်ဦးစီရီသူတွေလည်းလေးလိုက်ပေါ်မှာရောက်ရှိနေပြီဖြစ်ပါတယ်။ဆိုတော့ဆွေးနွေးပွဲကိုစလိုက်ချင်ပါတယ်။ဆိုတော့အရင်ဆုံးတော့ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ရဲ့ရေဝီရသုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်။ဆိုတော့ဒီရက်ထဲမှာပဲဒီပြည်တော်စုနဲ့တိုင်းဒေသကြီးအစိုးရတွေကဒီပုံကိုယ်တွေကိုအပြောင်းလဲလုပ်တာတွေ့ရပါတယ်။ဆိုတော့အပြောင်းလဲလုပ်တဲ့အကြောင်းရင်းတွေကိုကျွန်တော်တို့တိကျမသိနိုင်ပေမဲ့လည်းရေဝီရပြောမယ်ဆိုရင်တော့အစိုးရအဖွဲ့ထဲမှာပိုအားကောင်းမှုရည်ရွယ်တယ်လို့ပဲဆိုရမှာပါ။ဆိုတော့ဒီလိုလက်ရှိတွေ့ရမြင်ရတော့အပြောင်းလဲတချို့ကြည့်မယ်ဆိုရင်အစိုးရအတွက်ဘယ်လောက်ထိအကျိုးရှိနိုင်မလဲ။ဥအောင်သူကြီးအရင်ဆွေးနွေးပေးပါခင်ဗျာ
။ Okay ။ဟိုအခုကျွန်တော်တို့တွေ့ရတဲ့လောက်ကတော့ပြည်တော်စုအဆင့်မှာဒီဝန်ကြီးအပြောင်းလဲဆိုလို့နည်းနည်းပဲတွေ့ရပါတယ်။အများစုကျွန်တော်တို့အခုကြံတဲ့ဟိုဝန်ကြီးချုပ်ဒီအပါဝင်ပေါ့နော်။တချို့ပြည်ငယ်နဲ့တိုင်းဒေသကြီးတွေမှာတော့တချို့အပြောင်းလဲတွေတွေ့ရပါတယ်။ဆိုတော့ဒါမှမဟုတ်လည်းကျွန်တော်တို့အခုမြင်ရသလောက်အနေထားကတော့ဟိုတစုံလုံးပေါ့နော်။ဟိုလူတွေစိတ်လှုပ်ရှားဖို့ဖြစ်အောင်ဒီကျွန်တော်တို့ပြည်သူတွေအနေနဲ့တက်တက်ကြွကြွဒီစိတ်ဝင်စားလာအောင်ဆိုတဲ့အနေအထားမျိုးနဲ့ဆိုင်ရင်သွေးတူးဆန်းတဲ့လိုမျိုးကိုကျွန်တော်တို့ piece by piece ပေါ့ဗျာဆိုတော့ဒီလိုတစ်ပိုင်းချင်းတစ်ပိုင်းချင်းလုပ်နေတဲ့အနေအထားမျိုးပဲတွေ့ရပါသေးတယ်ဆိုတော့ဒီအနေအထားမှာတော့ဒီအစိုးရရဲ့စွမ်းဆောင်မှုတို့တခြားအပြောင်းလဲကြီးကြီးမားမားရလို့ပြောဖို့ခက်ပါသေးတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ကိုစီသူရဲ့သဘောထားလဲဆွေးနွေးပေးပါအောင်ခင်ဗျာကိုအောင်သူငယ်ကတော့အခုဒီကတော့တိတ်ပြီးတော့တက်ရောက်မှုတိတ်မြတ်ဆဆမရှိနိုင်ဘူးဆိုတော့အမြင်ကိုပြောတော့ပါတယ်
အများကြီးတော့မပြောင်းပါဘူးဘာလို့လဲဆိုတော့ဟိုဟိုမပြောင်းကြရလို့ဟာမျိုးမှာဆိုတော့တူဝန်ကြီးလဲလိုက်တယ်ဆိုတော့ဒါဟို expert တယောက်ခန့်လိုက်တဲ့သဘောပေါ့နော်ဟိုကျွမ်းကျင်သူတယောက်ခန့်လိုက်တဲ့သဘောမျိုးကျန်တဲ့ဟာကတော့ဟိုစိတ်အများကြီးမပြောင်းလဲလိုက်တာလဲဟိုအသက်အပြည့်ဆိုရင်လဲဒါဟိုကြီးတဲ့ပုံကိုယ်လေးလဲတာသွားပြီးတော့တွေ့ရတယ်ပေါ့နော်ဆိုတော့ဟိုဟိုပြည်နယ်တိုင်းဆိုရမှာလဲဟိုအများကြီးတော့လဲကျွန်တော်တော့သိချာတော့မပြောင်းပေါ့နော်ဝင်းကျုပ်တယောက်လဲလိုက်တယ်ဆိုရင်လဲဝင်းကျုပ်ကလည်းခန့်ကလေးရဘူးကျွန်တော်အမြင်တော့ဟိုအသက်များကြီးနေသလားပေါ့နော်ဆိုတော့ဟိုဒါကတော့ဟိုပြောင်းသလားတောင်မှဟိုထင်ရပါတယ်တကယ်တမ်းတော့လေဟိုလိုနေတဲ့နေရာလေးကြီးတချို့လေးတွေဖြည့်တာတော့ပဲဖြစ်နေပါတယ်ဟိုအဓိကကြတဲ့အကြောင်းလေးလို့တော့ပြောလို့မရသေးပါဘူးနောက်ဘယ်လောက်ဆက်လာမလဲတော့မသိဘူးပေါ့နော်အဲ့ဒါတော့ကြည့်ရမှာပေါ့ကျွန်တော်
โอเคဆိုတော့ကိုအောင်သူငယ်ကိုပြန်မေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုအခုစိုးရဖွဲ့တွေထဲမှာဒီအပြောင်းလဲဆိုတော့ဟုတ်ပါတယ်ဟိုပြောမယ်ဆိုရင်တော့ဟိုမြေကမတ်တပ်ပြောင်းလို့ဖြစ်နေတယ်ဆိုတော့နောက်ထပ်ဒီအစိုးရရန်ရဲအားကောင်းမှုအုပ်ချုပ်ရေးအားကောင်းမှုပေါ့လေပြုရင်ပြောင်းလဲရေးကိုဥတီတဲ့အပြောင်းလဲတွေလုပ်မယ်ဆိုလို့ရှိရင်ဘယ်ပိုင်းနေမှာအမှဘယ်ခန္ဓာဖြစ်ဖြစ်ပေါ့လေဘယ်ပုံကမျိုးစသဖြင့်ပြောင်းလဲသင့်တယ်လို့ယူဆလဲ
ဟိုတတော်ကကျွန်တော်တို့ဒီအမျိုးသားဒီစီမံကိန်းကော်မရှင်စီဝေးလို့တော့ကျောင်းဆန်းစုကြည်ကပြောတာရှိပါတယ်ဆိုတော့သူသဖြင့်တော့ဒီပြည်တော်စုအဆင့်နဲ့ပြည်နယ်တိုင်းတွေရဲ့ဈာထဲမှာပူပေါင်းဆောင်ရွက်ရေးအားနည်းတယ်ဆိုတော့ဟာမျိုးပြောတယ်ပေါ့နော်ဆိုတော့အဲ့တော့အဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဒီပူပေါင်းဆောင်ရွက်မှုကောင်းအောင်ဘယ်လိုလုပ်မလဲဆိုတော့ကိုစဉ်းစားချက်မျိုးတွေလိုပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဝန်ကြီးတွေဖွဲ့စည်းပုံအပြောင်းလဲလုပ်တဲ့အခါမှာလဲကျွန်တော်တို့ဘယ်လိုပြောင်းမလဲဆိုတော့ဟိုလေ့လာဆန်းစစ်မှုလည်းလိုပါတယ်နောက်တစ်ခါ view ဟာလည်းလိုတယ်လို့ထင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီ NLD အစိုးရစတက်လာတဲ့အစောင့်ကြည့်ပါတယ်ကြည့်တဲ့အခါမှာကျတော့သူတို့ကဒီ technocratic government လို့ခေါ်တဲ့ကျွမ်းကျင်သူတွေနဲ့ယူပဲဖွဲ့မဲ့အစိုးရမျိုးလုပ်မှလားပေါ့နော်ဆိုတော့ဒါမှမဟုတ်လည်းပါတီကိုသစ္စာရှိတဲ့သူတွေနဲ့ယူပဲဖွဲ့မှလားဒါမှမဟုတ်လည်းတောင်အာဖရိကမှာလို့ပေါ့နော် unity government ကျွန်တော်တို့တခြားနိုင်ငံရေးပါတီတွေပါပေါင်းပြီးတော့ဒီညီညွတ်ရေးအတွက်ကြည့်ပြီးတော့ဟိုရင်ကြားစည်းရေးအတွက်ဖွဲ့တဲ့အစိုးရမျိုးဖြစ်မှလားပေါ့နော်ဆိုတော့အဲ့တော့အဲ့လိုမျိုး ဘယ်လိုပြောင်းမလဲဆိုတဲ့ဒီဟာကိုဖြေချစဉ်းစားမိမှသာပဲကျွန်တော်ထင်တယ်လှုပ်ဆောင်တင်တယ်လို့တော့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုစေသူရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဒီစုံလုံးပြောင်းနိုင်မှုဆိုလို့ရှိရင်ဘယ်လိုအပိုင်းနဲ့ဘယ်လိုပုံကိုယ်ပြောင်းမှုဟိုဘယ်လိုခြေနှမျိုးတွေလိုအပ်မလဲ
အတော့ပြမတော့ရောဂါရှာမှာပေါ့ဗျာဟိုဒီ NLD ထားခဲ့တဲ့ဒီဒီမန်ချက်တွေနောက်ပြီးရခါကျတော့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ပေါ့နော်စီးပွားရေးနိုင်ငံရေးငြိမ်းချမ်းရေးပေါ့အဲ့လိုမျိုးတွေတက်ဖို့အတွက်ဒီမန်ချက်တွေကိုဒီအစိုးရရန်တရားပေါ့နော်ထိပ်ပိုင်းကဆွမ်းဆောင်နိုင်လားပေါ့ဒီအစိုးရအဖွဲ့ကအဲ့ဒါတော့ဒီချာတော့အကျေပြတ်ဖို့လိုရဲပေါ့နော်ဆိုတော့အဲ့လိုမျိုးခဲမပြတ်နိုင်ဘူးဆိုရင်တော့ဒါကတော့လဲတဲ့လူတွေကတော့ဖွက်လာလိမ့်မယ်နောက်တစ်ခုကတော့ဘာတော့ကျွန်တော်တို့ဒေသတော့တွေ့ရလဲဆိုတော့အစိုးရဌာနကြီးဌာနတွေကပေါင်းလိုက်တာဖြစ်ပေမဲ့တကယ်တမ်းကျတော့သူကနာမည်ပဲပေါင်းသွားတာဖြစ်ပြီးတော့သူကတီးကြစီဖြစ်နေတာတွေလည်းတွေ့ရတယ်ပေါ့နော်အဲ့ကကြတော့တကယ်တော့မလဲနိုင်ဘူးပေါ့နော်နောက်တစ်ခုကကျတော့လည်းဝန်ကြီးတွေကတချို့သူတန်ရာဌာနကိုပဲဥစ္စာတွေလိုဖြစ်နေတယ်ပေါ့နော်တချို့ဝန်ကြီးဌာနသုံးခုလောက်ပေါင်းလိုက်တယ်ဝန်ကြီးဌာနအကြီးတွေမှဆိုရင်အဲ့ကကြတော့ကျုပ်ဌာနတွေကလွတ်နေတယ်လို့လည်းကြားရတယ်ပေါ့ဆိုတော့ဟိုအဲ့ဒီနှစ်ချက်ကိုတော့ဒေတာလေးကျင်တဲ့နဲ့ထင်ပါတယ်နံပါတ်၁ချက်ကရောကြောက်လို့လေကိုကြီးမှန်ချက်တွေကျင်းညောင်းမဲ့အစိုးရဖွဲ့အတွက်ဘာတွေလိုအပ်လဲပေါ့နော်နောက်တစ်ခုကတော့ဒီဝန်ကြီးဌာနတွေပေါင်းလိုက်တဲ့ဟာကတကယ်ရောပေါင်းသွားပြီဒါပေါင်းအောင်ဘယ်လိုလုပ်မလဲပေါ့နော်အဲ့ဒီနှစ်ချက်တော့အဓိကထားပြီးတော့ကျင်းတဲ့နဲ့ထင်ပါတယ်ခင်ဗျဟုတ
်โอเคကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါတယ်ခင်ဗျဆိုတော့အရင်ဆုံးတော့ကျွန်တော်တို့ဒီ ARI တိုင်းပဲဒီအပြောင်းလဲဖြစ်သွားတဲ့ ARI တိုင်းဇလုံမျိုးပါပဲကိုတန်းမိုးဖြစ်ပါတယ်ကိုတန်းမိုးရဲ့သဘောထားလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျရှေ့အတင်ရချင်းနေပြောသွားတာလည်းတော်ပြည့်စုံပါတယ်ကျွန်တော်ဟိုညံမီဇလောက်လေးတောင်းတရရင်တော့ဗျာကျွန်တော် ARI တိုင်းဝင်ကြီးတုပ်တွေပြောင်းသွားတယ်ကြောက်ပါပြီမယ်လေကြောက်ရတဲ့ဟိုအကြောင်းရင်းကိုတောင်းတလိုက်လို့ချင်းကျွန်တော်တို့ကကြောက်ပါတဲ့ဝင်ကြီးချုပ်တွေကတိတ်ခါရှိကြီးနဲ့ကြောက်ပါတဲ့ဝင်ကြီးချုပ်တွေပါပထမပြောရတဲ့လုံးဝမကြည့်ပဲနဲ့အလုံးနေမှုကျေသူလူတွေရဲ့အကျိုးနဲ့သူတို့ကတိတ်ခါရှိစွာနဲ့ဝင်ကြီးချုပ်တွေကအကြောင်းလဲလောက်တာအတွက်အရာကိုကျွန်တော်တို့ဘယ်လိုကောင်းမလဲအရာကိုကျွန်တော်တို့ဝင်တာပြီးတော့လေးလာတဲ့ပုံကိုကြီးတွေပါခဏအဲ့တော့ဘာပဲဖြစ်ဖြစ်ကျွန်တော်အကြောင်းလဲတွေနဲ့ပတ်သက်လို့ကတော့အဲ့ကောင်တော့ချက်ပြေအားလုံးလေးစားပြီးသားပါခင်
ဗျဟုတ်ကဲ့ကိုတန်းမိုးကြီးကျေးဇူးပါကျွန်တော်နောက်တူကိုလည်းလှည့်ပေးခြင်းပ
ါသ
ူကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဒီအပြောင်းလဲရတော့နော်နှစ်ပေါင်းများစွာတို့လောက်ခဲ့တဲ့ပြည်စင်ကိုကျွန်တော်ကြည့်ရမယ်ဆိုရင်တော့ဒီအစိုးရအဖွဲ့အစည်းအားတို့ဘယ်တော့ပဲပြောင်းတော့ဒီမှုကမပြောင်းဆိုတော့သူတို့လောက်ဆောင်ကြရတော့ဘယ်လိုမှကောင်းလာမယ်လို့ကျွန်တော်မမြင်ဘူးဗျ။ဘာဖြစ်လဲဆိုရင်တော့ဘူဂျုံမူကြီးမြောင်းလိုက်ပြောခဲ့တာကနော်တိုင်းသားပြည်သူတွေကိုနော်ကျွန်တော်တို့ကောင်းအောင်လုပ်စီခြင်းနဲ့ကောင်းအောင်ပြုပြင်စီခြင်းနဲ့နော်တိုင်းသားပြည်သူကပါမကျွန်တော်မိမပြည်ကကောင်းမယ်လို့ပြောတယ်။ဒါပေမဲ့သူလုပ်နေတာကတော့နော်ကျွန်တော်တိုင်းသားပြည်သူကလိုက်ပြီးတော့တိုက်ခိုက်နေတာအဲ့ဒါတွေကိုသူတို့လှုပ်ဆောင်တာပဲကျွန်တော်တွေ့မြင်ရပါတယ်။ဒါကြောင့်မို့ညီမကြီးကောင်းလာမယ်ဆိုရင်ကျွန်တော်တိုင်းသားတွေတာမှာစစ်တပ်အစိုးရစစ်တပ်တွေရောက်တိုင်းမို့လို့တယ်ဗ
ျဟုတ်ကဲ့ကိုတီးလည်းမှုဆိုလို့ရင်တော့ဟိုလူတွေပြောင်းမိမယ်လဲမူနဲ့စနစ်မပြောင်းရင်တိုက်ပြီးမထိုးဘူးဆိုတဲ့သဘောမျိုးပြောသွားတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ကျွန်တော်နောက်တူဖို့လည်းလှည့်ပေးချင်ပါတယ်ကျွန်တော်တို့ကိုစလိုက်ပွင့်ကုန်းဖြစ်ပါတယ်ကိုစလိုက်ပွင့်ကုန်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့အခုပြောင်းလဲတဲ့ဆိုပြောင်းလဲတဲ့ဥစ္စာအနည်းချင်းတော့ပါကျွန်တော်အားမရသေးဘူးဘာလို့လဲဆိုတော့ဒီထစ်ပူတော့ပြောင်းလဲဖို့လိုတယ်မင်းညာမဘဒူရီကိုလဲရမလဲဆိုရင်တော့ပထမဦးဆုံးပြည်ထောင်စုဆိုရမှာရောပြည်နယ်ဆိုရမှာရောဝန်ကြီးတွေပေါ့အချင်းပြတ်ဆက်ဆက်မှုနဲ့နာမည်ထွက်နေတဲ့သူတွေကိုမမျိုးဆရာမလို့အကုန်လုံးနားခိုင်းပြီးတော့သူတို့မလုတ်ရေးမကန်ရေးတဲ့သူတွေကိုလည်းနားခိုင်းရအခုပြည်ထနာကမကျွမ်းကျင်လို့လည်းမဟုတ်ဘူးကျွမ်းကျင်လို့လည်းမဟုတ်ဘူးသူတို့တည်ရတဲ့နဲ့မလုတ်ရေးမကန်ရေးတဲ့ဝန်ကြီးတွေတလပုံကြီးဖြစ်တယ်အဲ့တော့ဝန်ကြီးဆိုတာဝန်ထမ်းမဟုတ်ဘူးနိုင်ငံကြီးပို့စ်ဖြစ်တဲ့တွေ့နိုင်ငံဤတမရီကိုပို့ပြီးတော့တောင်းပါအဲ့တော့ဝန်ကြီးတယောက်ကဟိုနေတယ်မှာကျွမ်းကျင်ဆက်တော့မလို့ပါဦးတကယ်တမ်းကျတော့ကောင်းဆောင်မှုကြီးချင်းရှိဖို့ပဲလိုတယ်အဲ့တော့သူပညာရှင်တွေကိုသူခေါ်လို့ရတယ်လုပ်ငန်းကျွမ်းကျင်မှုကတော့ခဏလေးနေရမှာပါဆိုတော့အဓိကကျတော့လုပ်ငန်းကျွမ်းကျင်မှုအဓိကမဟုတ်ဘူးသူကမလုပ်ရမကန်ရတာအဲ့တော့ကောင်းဆောင်မှုကြီးချင်းမရှိတဲ့သူတွေရောခန့်နေတဲ့ခါကျတော့ဘယ်ဟိုနိုင်ငံကြီးရန်ရရှိရတဲ့ဘယ်လေပတ်လို့ရမှာလဲဆိုတော့နောက်တစ်ခုပြောချင်တဲ့ဥစ္စာကတော့ပြည်ထောင်စုအစိုးရမှာဒူဝင်ကြီးအများကြီးခန့်ဖို့လိုတယ်ဥပမာ40ဝင်ကြီးဆိုတော့ဒူဟိုဌာန3ခုပေါင်းတဲ့ဥစ္စာကဝင်ကြီးတယောက်ရဲ့ထားဒူဝင်ကြီးညောက်ထားပေးရမယ်အဲ့ဒါမှဝင်ကြီးရှိမှဝန်ထမ်းတွေကတောက်ရမှာပေါ့ဒီတိုင်းဆိုရင်တော့ဒုံကြီးရဒုံကြီးပဲဖြစ်နေမယ်
ဆိုတော့ဘာအတွေ့အကြုံဆိုတော့ဝန်ထမ်းကနေလာတဲ့အကြီးကြီးတွေကိုတော့ကျွန်တော်မယုံတော့ဘူးဘာလို့လဲဆိုတော့သူတို့အတွေ့အကြုံတွေကလိန်ညာတဲ့အတွေ့အကြုံတွေပဲများတယ်ဆရာ
โอเคกูโซสไลด์ปุยกงเจซุบาสรอกดิโกสไลด์ปุยกงပြောတဲ့အထက်မှာလည်းဒီလိုဝင်းကြီးဌာနတိုးချဲ့တာပြင်ဆင်တာစသဖြင့်ဒီလိုပြုရင်ပိုင်းဆိုတော့ဟိုဆလိုတာတော့ဒီဖွဲ့စည်းပုံနဲ့ဒီစနစ်ပိုင်းတွေကိုနည်းနည်းထောက်ပြရရှိဆက်စပ်ကိုတီးလည်မှုကလည်းဒီကိစ္စကိုထောက်ပြသွားတယ်ဆိုတော့ကျွန်တော်ကိုအောင်သူငယ်ကိုပြန်မေးချင်ပါတယ်ဆိုတော့ပြုရင်ပြောင်းလဲလုပ်တဲ့နေရာမှာလက်တော်လိုအပ်ချက်တွေကပြောမယ်ဆိုလို့ရှိရင်ဒီလူပိုင်းပြောင်းလဲတာနဲ့ဒီမူးနဲ့စနစ်နဲ့ပြောင်းလဲရေးမှာဘယ်ပိုင်းကလက်တော်ချင်နေမှာပို့ပြီးအခရာကြမယ်လို့ယူဆတယ်
ဟုတ်ကဲ့ဟို NLD အနေနဲ့တော့ပေါ့နော်သူတို့တက်လာတဲ့အခါကြစ်လစ်ပြီးတော့ကျွန်တော်တို့ထိရောက်တဲ့အစိုးရဖြစ်အောင်လုပ်မယ်လို့လည်းပြောပါတယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီအစိုးရဝန်ကြီးတွေကိုလျှော့ချမယ်ဝန်ကြီးဌာနတွေပေါင်းမယ်ချွေတာမယ်ဆိုတော့အမြင်မျိုးပြောတယ်ပေါ့နော်ဆိုတော့အဲ့တော့ဒီလိုအခုနှစ်နှစ်လောက်ရှိလာတဲ့အချိန်မှာကျွန်တော်ထင်တယ်ဟိုဒီလိုစဉ်းစားခဲ့တဲ့ view ဟာကိုပြန်သုံးသပ်သင့်ပြီလို့ကျွန်တော်ထင်ပါတယ်ဆိုတော့အထူးသဖြင့်တော့ဟိုပတ်စံချွေတာဘူးကအဓိကကြသလားရက်လက်ပေါ်ဘူးကအဓိကကြသလားပေါ့နော်ဆိုတော့အဲ့တော့ကျွန်တော်မြင်တာကရက်လက်ကအရေးကြီးပါတယ်ဒီရက်လက်ပေါ်အောင်ဘယ်လိုလုပ်မလဲဆိုတော့စဉ်းစားချက်နဲ့အတူဟိုလှုပ်တင်တယ်လို့ထင်ပါတယ်ဆိုတော့ရက်လက်မထွက်ဘူးဆိုရင်နောက်လာမယ့်ရွေးကောက်ပွဲမှာအခက်တွေ့ဖို့ရှိတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုစီသူရဲ့သဘောထားရောခင်ဗျဘယ်လိုယူဆလဲကျွန်တော်တို့ဒီလူနဲ့မူစနစ်ဘယ်ဟာကိုဦးစားပေးပြောင်းတင်တယ်လို့ယူဆလဲ
ကိုမူကတော့သူ့အနေနဲ့သွားနေတာပေါ့နော်အဲ့တော့ကျွန်တော်မြန်မြန်လုံနိုင်တယ်ဆိုရင်တော့အခုအစိုးရဖွဲ့ထဲမှာလည်းတချို့ဝင်ကြီးတွေကတော့ဘာပြောပြောလုံနိုင်ကြိုင်နိုင်တယ်ဒါပြည်နယ်တိုင်းမှာဆိုလည်းချို့ဝင်ကြုတ်တယ်ဆိုရင်လုံနိုင်ကြိုင်နိုင်တော့ရွေ့တာတွေ့ရတယ်အဲ့တော့ဒီစနစ်ဒီအစိုးရအောက်မှာပဲတူတူဘာလို့တချို့ကရွေ့နေလဲပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်လူသွားမြင်တယ်အဲ့တော့ဂျီရိုမှာကတော့မြန်မြန်ရလက်ပေါ်ကျင်တော့လူကောင်းကောင်းနဲ့ဒါလုံနိုင်ကြိုင်နိုင်တဲ့လူပေါ့နော်အပြောကြည့်ပဲမဟုတ်ဘူးချမယ်ပြီးရင်ဒါစွန့်စားရရတယ်ပေါ့နော်ဟိုမအောင်မြင်လဲငါထွက်မယ်အောင်မြင်တော့သူနာမည်တက်မယ်ပေါ့အဲ့ဒါကြောင့်ကိုဒီသမ ्या လူရယ်ဗျဒါသူတို့ဟိုပညာရှင်အနေနဲ့ဝိုင်းရံလိုက်တယ်ဆိုရင်ဘာပြောဒီလုံနိုင်ကြိုင်နိုင်တဲ့လူကဒီသူ့ကြီးနေတဲ့အတိုင်းပဲဖြစ်ဖြစ်ပေါ့နော်သက်ဆိုင်ဝန်ကြီးဌာနပဲဖြစ်ဖြစ်ဒါကတော့သွန်းနိုင်ပါဘူးအဲ့တော့ကျွန်တော်မြင်ရတော့ရင်းရှည်ကတော့ဒါသွားမှာပဲဒါမူလေးကြောင်းအောင်သွားရမယ်ဒါပေမဲ့ရင်းရှည်ဒီတစ်နှစ်နှစ်နဲ့အတွင်းမှာရလတ်ပေါ်ရှင်သူစင်တော့2018အတွင်းမှာရလတ်ပေါ်ရှင်ရင်တော့ဒါသူကတော့ဒါအဓိကထားပြီးတော့ဒါလုံရဲကန်ရဲတဲ့လူလုံနိုင်ကြိုင်နိုင်တဲ့လူတွေဒါတေချာမကြောက်မရွံ့မယ်နဲ့ကျွေးလိုက်ဖို့လိုရဲပေါ့နော်ဒါစွန့်တာတချို့ကျွန်တော်တို့ကတော့ဒါလောင်းရတာပဲတချို့ကိစ္စတွေကတော့တိကျချက်ပြီးတော့
ဆိုတော့ကိုယ်စီရဲ့သူ
လောင်းတယ်လောင်းရတာပဲ
ဆိုတော့ဒီအစိုးရဒီရန်နေရာအပိုင်းမှာရောဒီဆက်စောကဒီမှာဟိုထောက်ပြကြရတယ်လို့ပေါ့လေဒီဝန်ကြီးဌာနတွေပြင်သင့်တာပြင်တိုးချက်သင့်တာတိုးချက်စသဖြင့်ပေါ့လေဟိုဘိုးအစိုးရမှာပဲဖြစ်ဖြစ်ဟိုဟိုတိုင်းနယ်ပြည်နယ်တွေမှာဖြစ်ဖြစ်လုံးတင်နေဆိုတဲ့အမြင်တွေအပေါ်မှာရောဘလို့ယူဆလဲ
အဲ့လည်းလုံးကြီးကတော့ဒီခုနကပြောရည်ဒီကျွန်တော်ပေါင်းထားတဲ့ဝန်ကြီးဌာနတွေတဲ့တချို့ဟာတွေကတော့ဒါပြန်ခွဲရင်လည်းခွဲပေါ့ဗျာအဲ့ဒါတစ်ချက်ရှိပါတယ်နောက်တစ်ချက်ကတော့ခွဲနိုင်လို့ဆိုလဲဒုဝန်ကြီးညများခံပေါ့ဒုဝန်ကြီးခံမှုဆိုတာကျွန်တော်ကဒီဟိုအပြင်ကနေပြီးတော့မှဒီပညာရှင်တို့ဒီကြွမ်းကျင်တဲ့လူတို့ဓာရီကိုရည်ချင်းပြည့်တဲ့လူတွေဆိုညများခေါ်သွင်းလို့ရဖို့ကျွန်တော်အနေနဲ့ပြောတာပါနောက်ပြီးအခါကျတော့ဟိုအများကြီးလည်းလုံးကြမလို့တချို့နေရာတွေမှာဆို key ministry 3-4 ခုလောက်ရှိတယ်ပေါ့နော်ကျွန်တော်နာမည်တော့မပြောချင်ပါဘူးအဲ့တော့၃၄ခုလောက်ကိုကောက်လဲလိုက်တယ်ဒါကတွက်သွားနိုင်တဲ့နေသားလည်းရှိတယ်ဗျပြီးတော့အသက်နေသားပေါ့နော်ဆိုတော့ဟိုဝင်ကြီးလိုဟာမျိုးကျွန်တော်တို့က80ကျော်ခန့်မယ်ဆိုရင်ဒါဒုဝင်ကြီးလိုဟာမျိုးဆိုရင်90လောက်ခန့်လိုက်ရင်ဘာလို့လဲတော့တယောက်နဲ့တယောက်ကတက်ကြီးတဲ့လူကြတော့လဲသူ့တွေးကြုံနဲ့ထိန်းသွားမယ်ပြီးတဲ့ခါကျ90လောက်ကျတော့လဲအားကောင်းတာပေါ့ဗျာဆိုတော့အဲ့အမျိုးဒီသူရွေးဖို့တော့လိုတယ်ဗျတခုကတော့ဟိုဆွေးရောက်ဖို့ကြီးလာတယ်ကျွန်တော်လူကြီးပိုင်းများတော့လေဟိုခေတ်21ရာစုအပြောင်းလဲများတဲ့အချိန်နဲ့လိုက်တယ်ပေါ့လေခက်တဲ့သဘောတော့တွေ့နေရတ
ယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူဦးလည်းအလက်ပေးခြင်းပါတယ်ကိုတင်ထေးဝင်းဖြစ်ပါတယ်ပြည်မျိုးပါပါကိုတင်ထေးဝင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျအ
ဲကျွန်တော်ဟိုဒီဆိုးရစတဲ့တည်းကကျွန်တော်ပြောပြီးသားပါဝင်းကြီးတွေဘယ်လိုရှိလဲဆိုတော့ဝင်းကြီးတွေအခုအဲ့ဒီစတဲ့ခါကမှအကန့်ကန့်ကာလလို့ကျွန်တော်ပြောတယ်လေဒါကနောက်ဝင်းကြီးချုပ်တွေကိုမေးတဲ့အခါကျတော့လေတခါမေးတော့လည်းဝေးဝေးကိုကျွန်တော်တခါပြောခဲ့ဘူးတယ်ကြာဝင်းကြီးချုပ်တွေကကြောက်နေတယ်ဘာပဲဖြစ်ဖြစ်အရင်ဆိုအစစ်အတုံးကလိုပဲကြာအောက်ခြေမှာရှိနေတဲ့ညွန်မှုညွန်ကျုပ်အစရှိတရားဖြစ်ပေါ့သူတို့ရဲ့အလိန်ခံနေရတဲ့ဝင်ကြီးတွေကတော်တော်များများတွေ့နေရတယ်ကျွန်တော်တို့တွေ့ရတာလေအဲဒီတော့ဘာပဲဖြစ်ဖြစ်ကျွန်တော်ကဝင်ကြီးတွေအပြောင်းလဲလုံးအောင်ပါပဲလုံးမပဲဖြစ်မှာမလုံးလို့လည်းမရဘူးအဲလိန်မှာကိုလိန်မသိရတိတိကြီးနဲ့အလိန်ခံနေရတယ်တော့အစိုးရကစီရီချာချာနဲ့ကျွန်တော်ဂါဂနာနာနဲ့သစ္စာကံအဖွဲ့တစ်ဖွဲ့အနေနဲ့လိုက်ပြီးတော့မှခိတိရောအရေးယူမှာဝင်ကြီးဖြစ်ဖြစ်ဝင်လေးဖြစ်ဖြစ်သူ့ဝင်ကြီးဖြစ်ဖြစ်ညွန်မှုညွန်ကျုပ်ဖြစ်ဖြစ်ဘာလို့များနာမှာမကြည့်ပဲနဲ့ကျွန်တော်တို့တကယ်တိတိရအရင်ယူပြီးတော့မှအပြောင်းလဲလုပ်ရင်တော့ကျွန်တော်တိကျတင်ချတဲ့အပြောင်းလဲမှုဖြစ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ်လေ
ဟုတ်ကဲ့ကိုရင်ထင်းဝင်းကျေးဇူးပါခင်ဗျာ ဆိုတော့ကျွန်တော်တို့ဒီ Facebook ပေါ်ကနေပြီးတော့ဟို Messenger တွေမှတ်ချက်တွေပို့ထားတာချို့လဲရှိပါတယ်ရှားပေါင်ကြီးဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါကိုကိုဆိုသူရေးထားတာကတော့ဌာနဆိုင်ရာတွေကိုချက်ချက်မမမကန်ရင်တော့ဝန်ကြီးချုပ်တွေဟာအလကားပါပဲပေးကမ်းရတာတောင်းတာအခုလည်းရှိနေတာပါပဲပို့ဆိုးတယ်တောင်းပြောရမယ်ဌာနဆိုင်ရာတာဝန်ရှိသူတွေကိုစောင့်ကြည့်အရေးယူသင့်တယ်တိုင်မဆိုတာထက်စုံစမ်းထောက်လန်းရမှာဝန်ကြီးဝန်ကြီးချုပ်ခီးစင်မှာလိုက်ပါကုန်ကြစိတ်ရှင်းပေးနေတဲ့ဌာနတွေကိုသူတို့ရေးယူရမှာအားနာနေကြတယ်ဆိုပြီးရေးထားပါတယ်။နောက်တော့ရှင်ထွန်းထွန်းဆိုသူကအယက်သားအစိုးရသာဆိုတယ်ငွေပေးမှရတယ်ဘယ်တော့သွားပေးနေရတယ်တရားဥပဒေဘာမှလဲပြည်သူကိုမျက်နှာကြည့်ကြပါအောင်ဒီမိုကရေစီဘာမှလဲဆိုပြီးရေးပါတယ်။နောက်တော့ရှင်လင်းအောင်လင်းဆိုသူက NLD ကအုပ်ချုပ်နေတယ်လို့ပြောနေကြတာအမှန်ဆိုစစ်အစိုးရလက်ထက်နဲ့အတူတူပါပဲလက်အောက်တွေမှာလာပေးတာတွေလည်းရှိနေသေးပါအလုတ်တစ်ခုခုရှောက်ချင်ရင်လည်းအရေးအချင်းကိုမကြည့်ပဲငွေကိုသာကြည့်နေကြတော့မှာပဲဒါတွေဘာလို့ဖြစ်နေကြတာတော့သိပြရစေဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ဒီ Facebook ကစာရေးထဲမှာသူကြည့်မယ်ဆိုရင်တော့ဒီနေတူတူကရင်ဆိုင်နေရတဲ့အချင်းပြက်ချဆမှုပြဿနာလိုမျိုးဒီအစိုးရရန်တရားတွေကအားနည်းချက်တွေကိုရင်ဖွင့်ထားတာတွေ့ရပါတယ်ဆိုတော့သူတို့စိတ်ထဲမှာဒီအစိုးရပြောင်းနေတာဆိုရယ်ဘာမှမထူးဘူးလို့ခံစားနေရပုံရပါတယ်ဟိုဆိုလိုတာတော့အခုဒီအစိုးရပိုင်းမှာအုတ်ချုပ်မှုပိုင်းမှာအပြောင်းလဲလောက်တာလည်းမကဘဲနဲ့ NLD ဆိုကတက်လာခဲ့ရတဲ့ဒီနှစ်နှစ်လောက်အတွင်းမှာသူတို့အနေနဲ့ဒီဘာမှတိတ်မထူးဘူးဆိုတော့ခန်းစားချက်မျိုးတွေကိုဟိုပြောနေရလို့ယူဆပါတယ်ဆိုတော့ဒီလိုအခြေအနေတွေကိုပြောင်းလဲဖို့ဒီအစိုးရရန်နေရအားကောင်းဖို့ဟိုဝန်ထမ်းရန်နေရမှာဒီစွန့်ရည်မြင့်လာဖို့ဆိုရင်ရောအုတ်ချုပ်ပိုင်းကနေဘာတွေပြုရင်ပြောင်းလဲဖို့လိုမလဲကိုအောင်သူညင်း
Yeah ဟိုဝန်ထမ်းအပိုင်းဆိုတာကကျွန်တော်တို့ဘယူရိုကရေစီလို့ခေါ်တာပေါ့နော်ကျော်အဲ့တော့အဲ့ဒီဘယူရိုကရေစီအပိုင်းကိုပြည်ရင်ကြောင်းလဲဖို့ဆိုလို့ရှိရင်ဒါဟိုကျွန်တော်တို့ဟိုပြီးသားလုံနိုင်တဲ့တခြားမိပြခါတွေလိုပါတယ်ဝန်ထမ်းတွေအတွက်မက်လုံးလိုပဲတစ်ဖက်မှာလည်းချုပ်ပြတဲ့ business တွေလိုပါတယ်ကျော်တစ်ဖက်ကကျတော့ခုနကျွန်တော်တို့ဒီဝန်ကြီးအပိုင်းဒူးဝန်ကြီးအပိုင်းကျတော့ကျွန်တော်တို့ဟိုနိုင်ငံရေး position ပေါ့နော်နိုင်ငံရေးရတာဝန်ပေးတဲ့ဟာကျတော့သူတို့ကကျတော့ကျွန်တော်တို့ရဲ့မူဝါဒကိစ္စတွေမဟာပြည်ပါတွေကျွန်တော်တို့ဦးစားပေးလုပ်ငန်းရွေးချယ်တာတွေကျော်အဲ့ဒါမျိုးနဲ့ပူဆိုင်ပါလေသူတို့ကအောက်ခြေကခုနဝန်ထမ်းတွေကိုသွားပြီးတော့ဟိုဖြုတ်တာတို့လောက်တာတို့ဒီလိုဟာမျိုးလုံးလို့တော့မရပါဘူးကျော်အဲ့တော့အဲ့နှစ်ခုလုံးအတွက်ကတော့ကျွန်တော်မြင်တာပြီးကြပြူဟာတွေလိုတယ်လို့ချက်ပါတယ
်ဟုတ်ကဲ့ကိုစည်သူရဲ့သဘောထားခင်ဗျကျွန်တော်ဒီအစိုးရရဲ့ရန်ရည်တွတ်တွတ်လက်လက်ဖြစ်ဖို့ဒီဟိုလူတွေအနေနဲ့ဒီအစိုးရရဲ့ပြောင်းသွားရဲဆိုမှတကယ်ပြောင်းသွားပါလားဆိုတာကိုသူတို့ဟိုလက်တွေ့ကြကြဟိုသိနိုင်ခံစားနိုင်မဲ့အခြေအနေမျိုးဖြစ်ဖို့ဆိုရင်ဘယ်လိုပြောင်းလဲလို့မလဲ
ဒီကြတော့ဟိုတေချာဟိုခုနပြောလို့ပေါ့နော်ယောဂရှားမှာပေါ့အဲ့တော့ကျွန်တော်တို့ကဒီပါတီအားလဲခုကဆိုရဘက်မှာလွှမ်းမိုးတဲ့အနေအထားတွေရှိနေတော့ပါတီအနေနဲ့ဒါလိလာဆန်းစစ်ချက်တစ်ခုထုတ်ပြီးတဲ့ခါကျတော့ဆိုရအနေနဲ့သူ့ဟာသူပြီးတဲ့ဆန်းစစ်ချက်တစ်ခုထုတ်ပြီးတဲ့ခါကျရင်အဲ့နှစ်ခုတိုက်ဆိုင်ကျွန်တော်တို့စစ်ဆေးကြည့်ပေါ့နော်ဒါတော့ဟိုလက်တွေ့ဖြစ်နေတဲ့အခြေအနေရပြောတာပါအဲ့လိုမျိုးမညာတန်းစစ်ဆေးကြည့်ရင်တော့ကျွန်တော်ဘယ်နေရာမှာအားနေနေလဲဘယ်နေရာမှာလွတ်နေလဲပေါ့နော်အဲ့ဒါတွေကျွန်တော်တို့ပေါ်လာလိမ့်မယ်ဗျတကယ်တမ်းတော့အများကြီးမခက်ဘူးနိုင်ငံတကာမှာလည်းအဲ့လိုမျိုးလေးလာဆန်ဆက်တဲ့ဒါ performance audit တွေကျွန်တော်တို့ရှိတယ်ပေါ့နော် system တွေရှိတဲ့အခါကျတော့အဲ့လိုမျိုးနဲ့စစ်လိုက်ရင်တော့ဒါထွက်လာမှာပဲထွက်လာရင်တော့ဖိတ်တိုင်းပဲလိုက်ပေါ့ဗျာဒါမှမဟုတ်ပဲနဲ့မဟာဗျူဟာမှားနေလားပေါ့မဟာဗျူဟာမှားနေရင်တော့မဟာဗျူဟာပြန်ပြင်ပေါ့ကျွန်တော်စိတ်ထင်တော့ဒီဟိုပါဒီအဓိကလူပါပဲအဲလူတွေလဲတဲ့လောက်၃လောက်လောက်လဲရင်ကိုဒါအများကြီးကြောင်းတော့မယ်ဟုတ်ကျွန်တော်အဲ့ဒါတော့ယုံကြည်ပါတယ်ဟု
တ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ email တွေ facebook တွေကနေပေးပို့ထားတဲ့စာတွေလည်းရှိနေပါသေးတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီ Facebook ပေါ်မှာမှတ်ချက်တချို့နဲ့ရှားပေါင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါဘောခာကျော်ကြီးဆိုတဲ့သူရေးထားတာကတော့ပါတီအစိုးရထဲမှာပုတ်တင်လို့ခေါင်းညိတ်တက်ပြီးလို့တလို့အယောင်ပြောင်းတက်သူတွေမွေလို့အပေါ်ရေခွန်လဲကြီးကန်းလို့ဝိုင်းအာရင်အစာချောင်းနေသူတွေတိုးရေကြုံဝန်ပလွေတွေနဲ့သာနှစ်ပါးသွားဇက်ဆက်နေရတယ်လို့ဖြစ်နေပါတယ်ဆိုပြီးရေးပါတယ်နောက်တော့ရှင်ကြည်မောင်ဝင်းဆိုသူကတော့ဝန်ကြီးတွေဝန်ကြီးချုပ်တွေပြောင်းယုံတဲ့ဒီမိုကရေစီအပြောင်းအလဲမဖြစ်နိုင်ပါ2008ဖွဲ့စည်းပုံပြောင်းမှသာဖြစ်ပါမည်မိထားကိုနောက်ဆက်တွဲတွေဘလောက်ကောင်းကောင်းဆက်ကောင်းနဲ့ဆက်ကောင်းနဲ့တူတဲ့ဖွဲ့စည်းပုံကောင်းမှပါယခုကအစိုးရနဲ့အုပ်ချုပ်နေတယ်လို့ဖြစ်နေပါတယ်ဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါနောက်တူကတော့ကျွန်တော်ဒီအမေရိကန်ပြည်တော်စုကမောင်တတနာရဲ့ပီဇာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အဓိကတွန်းအားကတော့ပြည်သူတွေပါပဲပြည်သူတွေဖြစ်စေခြင်းတဲ့ပုံစံမျိုးဖြစ်လာအောင်မစွမ်းဆောင်နိုင်တဲ့အစိုးရအဖွဲ့ဝင်တွေပြည်နယ်နဲ့တိုင်းတာဝန်ရှိတဲ့သူတွေကိုအပြောင်းလဲလုပ်တာဟာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုကိုဖော်ပြရာရောက်တယ်လို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကောင်းတဲ့လက္ခဏာတရက်လို့ပဲယူဆမိပါတယ်ဒီလိုပြုပြင်ရေးမျိုးတွေကိုဒီမိုကရေစီနိုင်ငံတိုင်းလုပ်လေရှိကြတဲ့အတွက်ပြည်သူတယောက်အနေနဲ့ကြိုဆိုမိပါတယ် ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်တရားဥပဒေစိုးမိုးရေးဟာပြည်မကြော်ရွံ့မှန်နိုင်ဖြစ်တဲ့အတွက်တရားဥပဒေစိုးမိုးရေးကိုနိုင်နိုင်နင်းနင်းမကင်တွယ်နိုင်တဲ့ပြည်ထရေးဝန်ကြီးနေရာအပြောင်းလဲလုပ်ဖို့လဲအလွန်အရေးကြီးတယ်လို့ယူဆမိပါတယ်။အကြောင်းကတော့နောက်ကျောင်းပြန်လှည့်လူတွေအင်းနဲ့အားနဲ့ပါဝင်ပတ်သက်နေတဲ့ဘဲအမှုကိုမှဖော်ထုတ်ဖန်ဆီးနိုင်ခြင်းမရှိတဲ့အပြင်လူစုလူဝေးတွေကိုဖြိုခွင်းတဲ့ပုံစံတွေဟာလည်းနောက်ကျောင်းပြန်လှည့်ဖို့စနစ်တကျလုပ်နေတယ်လို့ဖြစ်နေပါတယ်။အထင်ရှားဆုံးကတော့ NND ဥပဒေအကြံပေးပညာရှင်ဦးကိုနီကိုလုံခြံတက်ဖြတ်မှုနဲ့လက်ရှိရခိုင်ပြည်နယ်၊ကချင်ပြည်နယ်ကပြည်ပခါတွေပါပဲ။ကာကြုတ်လက်အောက်ထဲမှာရှိနေတဲ့ပြည်ရဲကြီးကိုအစိုးရလက်အောက်ရောက်ဖို့အစိုးရနဲ့ကာကြုတ်ဆင်ဆက်မပြတ်ဆွေးနွေးအဖြေချသင့်တယ်လို့ယူဆမိပါတယ်။ဒါအပြင်လူတစုတစ်ဖွဲ့ရဲ့အသက်အိုးအိမ်စည်းစိမ်ဘဝလုံခြုံမှုနဲ့အခွင့်အာဏာတွေကိုရာသပ်ပံကာကွယ်ပေးထားတဲ့2008အခြေခံဥပဒေကိုမဖြစ်မနေပြင်ဆင်ဖို့လည်းလိုအပ်ပါတယ်။ဒါအပြင်ပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူအစိုးရကပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆွမ်းပေးဖို့တစ်ဖက်သက်ကန့်သက်ခံထားရတဲ့အမျိုးသားလုံခြုံရေးနဲ့ပြည်သူရေးရာစီမံခန့်ခွဲမှုအခန်းကဏ္ဍကိုလည်းအစိုးရရဲ့စီမံခန့်ခွဲမှုအောက်ရောက်ဖို့တွန်းအားပေးဆောင်ရွက်တင်မှာကြောင်းဆွေးနွေးလိုက်ရပါတယ်။
โอเคဒီမောင်တက်တဲ့ပေးစာမှာဒီဆက်စပ်ဒီ Facebook ဒီ match မှာဟိုတွေ့ရတော့ဒီစစ်တပ်ရဲ့ဒီလုပ်ပိုင်ခွင့်နဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအဟန့်အတားကြောင့်ပြည်ရင်ပြောင်းလဲရေးမှာစိန်ခေါ်မှုတွေရှိရတာကိုထောက်ပြထားတွေ့ရပါတယ်ဒါပေမဲ့ဒီလိုဒီအခြေခံဥပဒေရဲ့ဒီဖွဲ့စည်းပုံရဲ့အကန့်အသတ်တွေရှိရဆိုတော့မှန်မှန်မြဲလဲပဲတတလောဖွဲ့စည်းပုံကလည်းကျွန်တော်တို့ကမပြေနိုင်သေးတဲ့အချိန်မှာပြည်ရင်ပြောင်းလဲရေးအတွက်ကဲဆိုတော့ဒီထွက်ပေါက်ကမရှိတော့ဘူးလေလားကိုအောင်သူကြီးတခြားနီးလန်းတွေရောဘာတွေရှိမလဲ
ဟုတ်ကဲ့ခင်ဗျာဟိုအထူးသဖြင့်တော့ကျွန်တော်တို့ဒီဝန်ကြီးဌာနတွေမှာအခုက performance ပေါ့နော်စွမ်းဆောင်ရည်မပြနိုင်ဘူးဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တော့မဆိုင်ဘူးလို့ထင်ပါတယ်ဆိုတော့ဒီဝန်ကြီးဌာနတွေကိုကျွန်တော်တို့စွမ်းဆောင်ရည်တက်စီခြင်းလည်းဆိုရင်တက်အောင်လုပ်နိုင်တဲ့ခုနလူလဲပြစ်တာဖြစ်ဖြစ်သူ့မဟုတ်ရင်လည်းတခြားဟိုမဟာဗျူဟာချတာဖြစ်ဖြစ်လုပ်လို့ရှိရင်ကျွန်တော်တို့စွမ်းဆောင်ရည်တက်နိုင်တယ်လို့ထင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဦးစားပေးကိစ္စတွေသတ်မှတ်ဖို့လိုတယ်နောက်တစ်ခါကျွန်တော်တို့ quick win ဆိုခေါ်တဲ့ဟိုအမြင်များပေါ့ဗျာလုံလိုက်လို့ရှိရင်ရက်လက်ထွက်နိုင်တဲ့ကိစ္စမျိုးပေါ့နော်ဆိုတော့ဒါတွေရှာဖွေပြီးတော့အကောင့်တွေပေါ်ဖို့လိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုစေသူသဘောခင်ဗျာကျွန်တော်ဒီဖွဲ့စည်းပုံကအကန့်အသတ်တွေကြောင့်ဒီပြုရင်ပြောင်းလဲရေးကိုထင်တယ်လို့မလုံနိုင်ဘူးဆိုရင်အပိုင်းတွေရှိပေမဲ့လည်းဒီအုပ်ချုပ်ရေးပိုင်းတွေမှာဟိုကနေပြီးတော့ပြုရင်ပြောင်းလဲရေးကိုလုံနိုင်တဲ့အပိုင်းတွေရောဘာတွေများရှိမလဲ
အဲရှိတော့အများကြီးပေါ့ကျွန်တော်တို့ဖွဲ့စည်းပုံကတော့အဓိကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်လို့မရအောင်အဲ့လောက်ထားတာတွေပါလေအဲ့ဒါတွေကတော့ခက်တာပေါ့ဗျာအဲ့တော့ဝန်ကြီးဌာနတွေမှာလည်းတက်ကလူတွေခန့်မထားတဲ့ဝန်ကြီးဌာနတွေအများကြီးရှိတယ်အဲ့ဌာနတွေဆိုရင်အများကြီးကျွန်တော်ကြွေးကြနေပေါ့နော်ပြည်နယ်တိုင်းဝန်ကြီးချုပ်တွေဆိုလဲဒါကသူတို့အုပ်ချုပ်လို့ကျွန်တော်တို့ရနေတာပဲဆိုတော့သူတို့ဘက်ကလည်းကျွန်တော်အများကြီးကြွေးနေတယ်ပေါ့အဲ့ဒီခါကျတော့ဟိုအဓိကကတော့ဟိုလုပ်ဖို့ပါပဲဟို2008ဖွဲ့စည်းပုံအခြေခံဥပဒေကဟိုပြင်ဖို့ကလည်းခုလောလောဆယ်မလွယ်သေးဘူးမလွယ်သေးဘူးဆိုတော့လောလောဆယ်မေ့ထားလိုက်ဖို့ပဲရှိတယ်ပေါ့နော်ဆိုတော့အဓိကကတော့ကိုယ်လုပ်ကိုယ်လုပ်ရင်တော့ဒီ2008အခြေခံဥပဒေအောက်မှာကလုံးလို့ရတာလည်းအများကြီးရှိပါတယ်သူပြင်းတော့စီးပွားရေးဝန်ကြီးဌာနတွေဆိုရင်ပြည်ထောင်ဝန်ကြီးဌာနတို့ဘာလို့ဆိုတကယ်တော့ဘာမှမဆိုင်ဘူးပေါ့နော်2008ခြေကြဥပဒေနဲ့ဒီလိုခါကျတော့ဟိုလူတွေထဲမှာလည်းဝန်ကြီးတွေကလည်း NLD ဆိုရဖြုတ်လို့မရဘူးဆိုရဝန်ကြီးလည်းမရှိပါဘူးညွန်ချုပ်တို့နေရန်အတွင်းဝန်ဟိုကိုမကြိုက်ဖြုတ်ပြလိုက်လို့ရတာပဲတခုပဲရှိတယ်ပေါ့နော်ဖြုတ်ပြလိုက်လဲဆိုရင်ထုတ်ပဲလူကတော့ဘာပြောပြောစွမ်းဆောင်မှုကတက်လာဖို့လိုတယ်ပေါ့ဆိုတဲ့ခါကျတော့ဟိုလုံးလို့တော့ရပါတယ်တော့မြင်တော့လေ
โอเคကျေးဇူးပါဆိုတော့ဟိုစစအစိုးရမှာလည်းဒီကိုအောင်သူကြီးထောက်ပြသွားတာရှိပါတယ်ကျွန်တော်ဒီမြန်မာနိုင်ငံပြည်ရင်ပြောင်းလဲရေးမှာရှိဟိုစိန်ခေါ်ချက်တွေရှိနေတယ်ဆိုတော့ဒီစိန်ခေါ်ချက်အနေနဲ့ပြောမယ်ဆိုရင်တော့တတော်ကျွန်တော်တို့ကြုံနေရတာတော့ဒီနိုင်ငံတကာကလည်းဝိုင်းအာယုံစိုက်နေတဲ့ရခိုင်ပြည်နယ်အရေးရှိမယ်နောက်ဒီဟိုအစိုးရကိုယ်တိုင်ကဦးစားပေးမယ်ဆိုပြီးပြောထားတဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စတွေလည်းရှိနေတယ်ဆိုတော့ဒီလိုအပိုင်းတွေမှာကင်ကြွယ်ဖြစ်ရှင်းရမှာရောလူပိုင်းမူပိုင်းဒီဥဆောင်မှုအပိုင်းမှာအပြောင်းလဲတွေလုပ်ဖို့လိုမလားကိုအောင်သူကြီး
ဟုတ်ကဲ့လိုပါလေခင်ဗျာကိုကျွန်တော်တို့ဒီအခု NLD အစိုးရရဲ့သက်တမ်းတစ်လျှောက်ကျွန်တော်ပြန်ကြည့်တော့ဗောနော်အထူးသဖြင့်တော့ဒေါအောင်ဆန်းစုကြည်ဟာသူယုံကြည်ရတဲ့သူတွေကိုအဓိကဦးစားပေးခန့်တာပြန်ပြီးတော့အထူးသဖြင့်အခုငြိမ်းချမ်းရေးကော်မရှင်အနေနဲ့စလို့အခုကိစ္စတော်များများဗောနော်ဆိုတော့အဲ့ဒီမှာဆိုလို့ရှိရင်သူကတကယ်စွမ်းဆောင်ရည်ကိုကြည့်သလားသို့မဟုတ်ရင်သူ့ရဲ့ယုံကြည်မှုကိုကြည့်သလားဆိုတဲ့အခါကျတော့လူယုံကြည်မှုပေါ်မှာဟိုကြည့်ပြီးခန့်ခဲ့တာများတာတွေ့ရခင်ဗျာကျော်အိမ်နေထားမှာတော့ကျွန်တော်ထင်တယ်အခုချိန်မှာပြန်ပြီးတော့ဟိုသုံးသပ်ပြင်ပြီလို့ကျွန်တော်ချက်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုစီသူရဲ့သဘောထားလဲကျွန်တော်ကြားချင်ပါတယ်ဆိုတော့မြန်မာနိုင်ငံမှာဒီအဓိကစိန်ခေါ်ချက်ဖြစ်ရှိနေတဲ့ဒီရခိုင်ကိစ္စဒီပြည်တွင်းငြိမ်းချမ်းရေးကိစ္စတွေလက်ရှိနေတာဆိုတော့ဒီဘိုင်းတွေကင်တွယ်ဖြစ်ရှင်းမှာလူဘိုင်းမူဘိုင်းဒီဥဆောင်မှုအပိုင်းမှာအပြောင်းလဲတွေဘယ်လောက်ထိလုပ်ဖို့လိုအပ်နေလဲလက်တလုံးမှာ
အဓိကကတော့လုံနိုင်တဲ့လူပေါ့ဗျာလုံနိုင်တဲ့လူဆိုတာကတော့ဟိုအရေးချင်းရှိတဲ့လူဖြစ်တဲ့အဲနောက်တစ်ခုကတော့ဟိုနိုင်ငံရေးရလည်းလက်ခံနိုင်တဲ့လူဖြစ်တယ်ပေါ့နော်အဲ့ဒီနှစ်ခုကိုကျွန်တော်တို့ကမျှပြီးတော့ဟိုရွေးဖို့လိုတာပေါ့
So now we are going to collect the luale go who chino chinlo can like that change him. Dame do I guess I say when I'm a hope, no? So we got to do I think I don't call I'm alone. Now we are Lila who they are near and you're a giant, no. လဲကျလိုက်မှာပဲသူ့အတွက်လက်ကပ်ပါမယ်ဘောနော်နှုတ်လို့သူကလဲအားနာတော့ဆိုတော့လုံနေရတော့အစွမ်းမပြနိုင်ဘူးဖြစ်နေတယ်အဲ့ခါကျတော့ဟိုအဓိကတော့လူမန်နေရာမှာပဲဒီလိုချင်းမြောက်ချင်လို့ကျွန်တော်တို့ယူလိုက်တယ်ဆိုပေမဲ့ဟိုလူမန်နေရာမှာမကရင်ချင်းမြောက်ရမရောက်ဘူးလဲကျွန်တော်တို့ဖြတ်တတ်တယ်ဘောနော်နောက်ပြီးတော့ဟိုရလတ်မထွက်တဲ့ခါကျတော့အဲ့လူလဲဒုက္ခရောက်နိုင်တာမျိုးရှိတယ်တခြားနေရ
ာရီအီးမေးလ်တွေပို့သူတွေတောတက်ရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြကြရတာပါရှင်။ VOA American တန်ကနေတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနဲ့အင်္ဂါညတိုင်းမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလူသူတွေ1-2-3-2-3-2-5-5-5-4 ဆိုတဲ့ဖုန်းနံပါတ်ကိုဖြစ်စေ email လိပ်စာ barmis@voanews.com ကိုဖြစ်စေ Facebook စာမျက်နှာ VOA Barmis News မှာဖြစ်စေကြိုတင်ဆက်သွယ်နိုင်ပါတယ်ရှင် VOA American တန်ကနေ2018ခုနှစ် January 21ရက်စနေနေ့တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစအဆုံးကိုမနက်7:00ကနေ9:00အထိလိုင်းဒိုမီတာ20 kHz 1.1139 လိုင်းဒိုမီတာ25 kHz 11823လိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်သလို VOA Internet စာမျက်နှာကနားဆင်ခြင်းနဲ့ဆိုရင်လည်း website လိပ်စာက barmis.voanews.com ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေဆွေးနွေးကမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်နဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။အခု VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
။ Washington စံတော်ချိန်တောက်ကြညာတကောင်ရန်ကစပြီး American အစိုးရရန်ရဲလေပတ်မှုဒစိဒစိုင်းတပိုင်းရက်ဆိုင်သွားခဲ့ပြီးတဲ့နောက်စနေနေ့မှာလည်းအစိုးရအသုံးချင်တဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးနေတဲ့ Democrat တွေနဲ့ Republican အမတ်တွေကြားသဘောတူညီမှုရတဲ့အရေးအယောင်မတွေ့ရသလောက်ပါပဲ။အီဂျစ်နိုင်ငံကအကြမ်းဖက်ဝါဒချိန်မုန်းရေးစစ်ပွဲနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံအားပေးသွားမှာဖြစ်ကြောင်းအမေရိကန်ဒုသမ္မတမိုက်ပန်ဆာသူ့ရဲ့အရှိလေပိုင်းဒေတာခီးစင်အတွက်မှာပဲကတိပေးပြောကြားလိုက်ပါတယ်။စနေနေ့ကအီဂျစ်သမ္မတအဗ်ဒယ်ဖတ်တာအယ်စီစီနဲ့အကြမ်းဖက်ဝါဒချိန်မုန်းရေးနဲ့ဒေတာရင်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီဟာစနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံတက်နပ်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုစခန်းကိုတွားရောက်ခဲ့ပါတယ်။ဗုဒ္ဓဘူးနေ့ကဓာတ်ကားကိုရောက်လာတဲ့သူမဟာတောက်ကြံနေ့မှာကောက်ဆက်ဘဇားကိုတွားပြီးစနေနေ့မှာတော့တက်နပ်မှာရိုဂျာ20နဲ့တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။ January 24ရက်မှာတော့သူမဟာထိုင်းနိုင်ငံကိုတွားရောက်မှာပါ။ရုရှားမြန်မာနှစ်နိုင်ငံစစ်တပ်ကြားကြီးမားတဲ့အတိုင်းအတာနဲ့စီးရီးဆိုင်ရန်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့မြန်မာနိုင်ငံမှာရောက်နေတဲ့ရုရှားကာကွယ်ရေးဝန်ကြီးဆာဂီရှိုဂျူကစနေနေ့မှာပြောကြားတဲ့အကြောင်းရုရှားသတင်းဌာနတက်စ်ကဖော်ပြပါတယ်ရုရှားနဲ့မြန်မာနှစ်နိုင်ငံတက်မတော်အကြားအပေါင်းလက္ခဏာဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတာကိုမြင်ထားရကြောင်းနှစ်နိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေး2016သဘောတူညီချက်ကပေါ်ပြီးတော့တွန်းအားပေးစီမှာဖြစ်ကြောင်းမြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်နဲ့စနေနေ့တွေ့ဆုံခြင်းမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရရှင်တင်းနေနေညနေပဲ6:00ခွဲကနေ9:00အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနိုင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.